Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဩဂုတ်လ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပဲသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးပါပါအီရတ်မြောက်ပိုင်းကအစ္စလာမ်စစ်သွေးကြော်တွေတိမ့်ပိုက်ထားတဲ့မိုဆောဂျေကာတာကိုအီရတ်တပ်တွေကပြန်ပြီးတိမ့်ပိုက်လိုက်နိုင်ပါပြီယူကရိန်းအရှေ့ပိုင်းကဒုက္ခသည်တွေကိုကာကွယ်ဆောင်ရှောက်ပေးနေတဲ့စစ်တပ်မော်တော်ယာဉ်တန်းကိုရုရှားလိုလာတဲ့ခွက်ထွေသမဂ္ဂတွေကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းဆိုတာကပြောကြားလိုက်ပါတယ်ဝီကီLeak website ကိုထူထောင်သူ Julian Assange ကလွန်ခဲ့တဲ့နှစ်နှစ်တုန်းကသူခိုလုံခွင့်ရဖို့ကြိုးစားတဲ့ London က Ecuador တန်ရုံကထွက်ခွာဖို့ရှိတယ်လို့ပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတန်ကြီးထိုင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့မြန်မာငင်းချမ်းရေးအတွက်ပထမဆုံးအချိန်ဖြစ်3ဖွင့်ဆိုင်အလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းကိုအရင်ဆုံးတင်ပြပေးမှာပါ
။ကျွန်တော်တို့ပါတီက Federal Move နဲ့သွားရမယ်ဆိုတာ1990တည်းကကျွန်တော်ပြောတာ။တောက်လျှောက်လည်းဒီတိုင်းပဲမူမပြောင်းအဲ့တော့ဒီနေ့လည်းကျွန်တော်တို့
အဓိကအတိုက်ခံပါတီကြီးဖြစ်တဲ့ NLD ရဲ့ပြောခွင့်ရဥညာဝင်ပြောကြားခဲ့တာပါဒီနောက်မှာတော့နိုင်ငံဖြတ်ကျော်မှုခွင်းနေနဲ့မူရစ်စေဝါမှုတွေကိုတိုက်ဖြတ်ရေးအတွက်မြန်မာအစိုးရနဲ့ကုလတို့ဘာရီများပူးပေါင်းဆောင်ရွက်ကြဖို့ရှိမလဲဆိုတာကိုလည်းတင်ပြပေးဖို့ရှိသလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုဒီညပိုင်းမှာနားဆင်ကြရဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့နန်းလောင်တို့ကကြီးညာပေးကြမှာပါ
Islamic စစ်သွေးကြော်တွေတိမ့်ပိုက်ထားတဲ့အီရန်နိုင်ငံမြောက်ပိုင်းကမူဆိုးဂျေကာတာကြီးကိုကတ်တပ်ဖွဲ့တွေနဲ့အကြမ်းဖက်တိုက်ဖျက်ရေးဆိုင်ရာအီရတ်တပ်သားတွေကပြန်လည်တိမ့်ပိုက်နိုင်ခဲ့တယ်လို့အီရတ်စစ်တပ်ပြောခွင့်ရကပြောပါတယ်။အီရန်နိုင်ငံမြောက်ပိုင်းကနေရာအတော်များများအတွက်ဆင်မြောင်းရင်နဲ့လျှက်စစ်ဖြန့်ဝေပေးနေတဲ့မူဆိုးဂျေကာတာကိုတိမ့်ပိုက်ထားတဲ့စစ်သွေးကြော်တွေကိုမောင်းထုတ်နိုင်ခဲ့တယ်လို့အီရတ်စစ်တပ်ကဒီကနေ့ပြောကြားလိုက်တာပါ။ဒါပေမဲ့တခြားအတိအကျအတည်ပြုချက်တော့မရသေးပါဘူး။အခုလိုပြန်လည်တိမ့်ယူနိုင်မှုအတွက်လေကြောင်းကူညီနဲ့ဆောင်ရွက်ခဲ့တယ်လို့ပြောပါလေဒါပေမဲ့အသေးစိတ်တော့လည်းသတင်းမထုတ်ပြန်ခဲ့ပါဘူးအီရတ်ရဲ့အခြေခံဆောက်အုံတွင်တဲ့အတူအမေရိကန်အရာရှိတွေကိုအကာအကွယ်ပေးတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းနေနဲ့မူဆိုးဂျေကာတာနာမှာအစ္စလာမစ်စစ်သွေးကြော်တွေကိုလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တယ်လို့အမေရိကန်စစ်တပ်ကမနေ့ကပဲပြောကြားခဲ့ပါတယ်အီရတ်မြောက်ပိုင်းစင်ဂျာတောင်လမ်းတွေပေါ်မှာခိုလုံနေတဲ့ထောင်ပေါင်းချီတဲ့ရေစတီတွေအသက်ခံရမဲ့ဘေးကအကာအကွယ်ပေးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကအစ္စလာမစ်တပုံတွေကိုဒီလအစောပိုင်းမှာလေကြောင်းဆက်ဆင်ရေးစတင်ခဲ့တာဖြစ်ပါတယ
်ယူကရိန်းနိုင်ငံအရှိဖက်ချမ်းမှာဖြစ်ပွားနေတဲ့ရန်ကနေယူကရိန်းနိုင်ငံအရှိဖက်ချမ်းမှာဖြစ်ပွားနေတဲ့စစ်ဘေးရန်ကနေလွတ်မြောက်အောင်ထွက်ပြေးခဲ့တဲ့အရတားတွေကိုအကာအကွယ်ပေးတဲ့ယူကရိန်းမော်တော်ယာဉ်တန်းကိုရုရှားအစိုးရလိုလားတဲ့ခွက်ထွက်ရေးသမားတွေကဒုံးကျည်တွေမော်တာတွေနဲ့ပစ်ခဲ့တယ်လို့ယူကရိန်းအစိုးရကစွပ်စွဲလိုက်ပါတယ်ဒီတိုက်ခိုက်မှုကြောင့်ဒေသုံးသူအတိအကျမသိရသေးပေမဲ့အမျိုးသမီးနဲ့ကလေးငယ်အပါအဝင်အများပြားဒေသုံးတယ်လို့စစ်တပ်ကပြောပါတယ်တိုက်ခိုက်မှုတွေဟာတပုံတွေတိတ်ပိုက်ထားတဲ့လူဟန်စ်မြို့ကိုသွားရလာမှမှာဖြစ်ပြီးခရရှိုဗက်မြို့နာမှာဖြစ်ပွားခဲ့တာပါယူကရိန်းစစ်တပ်နဲ့ခွက်ထွက်ရေးသမားတွေကြားမကြာခင်သတင်းပတ်တွေအတွင်းမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့မြို့လည်းဖြစ်ပါတယ်ဒီဖက်တိုက်ပွဲတွေအတွင်းမှာယူကရိန်းတပ်သား9ဦးသေဆုံးခဲ့တယ်လို့ယူကရိန်းအစိုးရကပြောပါတယ
်အစ္စရေးနဲ့ပါလက်စတိုင်းတို့ကြားအပြစ်ခတ်ရစဲရေးရေရှည်တည်ထောင်စေဖို့အတွက်အီဂျစ်နိုင်ငံကိုင်ရိုမှာတွေ့ဆုံဆွေးနွေးနေချိန်မှာပဲဂါဇာကမ်းမြောင်ဒေသအတွက်နောက်ဆုံးအချီအပြစ်ခတ်ရစဲဖို့သဘောတူညီကြထားခြင်းဟာကုံဆုံးတော့မှာဖြစ်ပါတယ်။တနင်္လာနေ့ညတကောင်းရန်ချိန်မှာဒီအပြစ်ရရေးသဘောတူညီထားခြင်းကုံဆုံးတော့မှာဖြစ်ပေမဲ့တလကျော်တိုက်ပွဲတွေဖြစ်ပေါ်နေတဲ့အစ္စရေးနဲ့ဟမတ်စ်တွေကြားအပြစ်ခတ်ရစဲဖို့အတွက်အီဂျစ်ကဂျမ်းဝင်ဖြန့်ပြေးပေးနေမှုတွေဟာအခုထိအဆင်မပြေသေးပါဘူး။အစ္စရေးကအကြမ်းဖက်ဖွဲ့လို့သတ်မှတ်ထားတဲ့ဟမတ်စ်တွေပါဝင်တဲ့ပါလက်စတိုင်းကိုယ်စားလှယ်တွေကိုအစ္စရေးကတိုက်ရိုက်မတွေ့ဆုံတဲ့အတွက်အီဂျစ်ဖြန့်ပြေးရေးသမားတွေဟာတဆင့်ခံဆွေးနွေးမှုတွေနဲ့နှစ်ဖက်ကြားတလှည့်စီကူပြီးဆွံ့နှွံ့နေရတာပါအခုဒီလဲနှစ်ဖက်ကြားကွာဟမှုတွေကတိုက်ကိုကြီးမားနေစေပါအစ္စရေးဘက်နေဆက်ကြော်ဖြတ်ပြီးရော့ကက်တွေနဲ့ပစ်ခတ်နေတာကိုရပ်သွားစေဖို့အတွက်ဟမတ်စ်တွေကိုလက်နက်ချဖို့အစ္စရေးကတောင်းဆိုနေတယ်လို့အစ္စရေးရဲ့ရှစ်နှစ်ကြာပိတ်ဆို့ထားမှုကိုဖယ်ရှားပေးဖို့အတွက်ပါလက်စတိုင်းဘက်ကတောင်းဆိုနေတာပါသတင်းနှစ်ဖက်ကြားတိုက်ခိုက်မှုတွေကြောင့်ဂါဇာဒေသကအများပြားပါဝင်တဲ့လူပေါင်း 2,000 ကျော်ဟာသေဆုံးခဲ့ရပြီဖြစ်ပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဂါဇာဒေသမှာအဆောက်အဦအပြိုပြက်တွေနဲ့ပြည်နေတာမို့အပြစ်ခတ်ရစင်းရေရှည်တီတန်လာတော့မယ်ဆိုရင်ဂါဇာဒေသပြန်လည်တိဆောက်ရေးအတွက်နိုင်ငံတကာအလှူငွေကောက်ခံဖို့အီဂျစ်နဲ့အတူလက်တွဲပြီးဥဆောင်ပေးမယ်လို့နော်ဝေးနိုင်ငံကပြောကြားလိုက်ပါတယ်။
အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းကမစ်ဆိုရီပြည်နယ်စိန့်လူးဝစ်မြို့စင်ကြေဘုံတစ်ခုမှာလက်နက်မဲ့လူမဲဆက်ကြောတဲ့တယောက်ကိုလူဖြူအရာရှိတအူးကပစ်တက်ခဲ့တာကြောင့်မငြိမ်မသက်ဖြစ်နေပြီးတပတ်အကြာမှာပဲမစ်ဆိုရီပြည်နယ်အုပ်ချုပ်ရေးမှူးကအမျိုးသားလုံခြုံရေးတပ်ကိုတပ်လန့်လိုက်ပါတယ်ဒီတပ်လန့်မှုကိုရဲနယ်ဆန္ဒပြသူတွေဒုရယအကြိမ်ဖြစ်ပြီးမှပြုလုပ်လိုက်တာပါလုံခြုံရေးတပ်သားအယောက်80လောက်ကရဲစခန်းကိုအကာအကွယ်ပေးထားမယ်လို့ပြောပါတယ်မနေ့ကတန်ခွေကာမျက်နှာဖုံးတွေကြီကာဝတ်စုံတွေနဲ့လက်နဲ့အပြည့်စုံတပ်ဆင်ထားတဲ့ရဲကားတွေဟာဆန္ဒပြသူတွေကိုမျက်ရည်ရုပ်ပုံးတွေနဲ့လူစုခွဲခဲ့ပါတယ်ဆန္ဒပြသူတွေဟာအကြမ်းဖက်မှုတွေရှိလာပြီးရဲတွေကိုမီးလောင်ပုံးတွေနဲ့ပစ်တာတနတ်နဲ့ပစ်ခတ်တာတွေအထိပြုလုပ်ကြတယ်လို့ဆိုပါတယ်ရဲအရာရှိတယောက်ရဲ့အဆိုအရဆန္ဒပြသူ၂ယောက်လောက်ထိခိုက်ဒဏ်ရာရသွားပေမဲ့ရဲဖက်ကတော့အထိခိုက်မရှိဘူးလို့ဆိုပါတယ်အကြမ်းဖက်ဆန္ဒပြသူတွေကတော့ရဲတွေဟာမျက်ရည်ရုပ်ပုံးတွေနဲ့အရင်ဆက်ပစ်တာလို့ပြောပါတယ်လူတော်တော်များများကိုလည်းဖမ်းဆီးလိုက်ပါတယ်တဟားရွေချက်ရှိရှိလှုပ်ဆောင်တဲ့ပြစ်မှုထိုက်တဲ့အပြုမှုဖြစ်ပြီးအယက်သားတွေရဲ့အသက်အိုးအိမ်စီးစင်ကိုကာကွယ်ဖို့အတွက်ဒီလိုအပ်တယ်လို့လှုပ်ဆောင်ရမယ်လို့ရဲဖက်ကဆိုပါရယ်အကြမ်းဖက်မှုတွေဟာညမထွက်ရအမိန်မထုတ်ပြန်ခင်လေးမှာဖြစ်ပွားခဲ့တာပါအဲ့ဒီဒေသမှာ9နိုင်ကြာညမထွက်ရအမိန်ထုတ်ပြန်ထားပါရယ်ဖာဂူဇန်မြို့ရဲ့ကျောင်းစာဖွင့်ရဖြစ်တဲ့ဒီကနေ့မှာကျောင်းတွေအလုံးကိုပိတ်ထားပါရယ်
New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ် WikiLeaks website ကိုထူထောင်သူဂျူလီယန်အဆန်ရှ်ကလွန်ခဲ့တဲ့နှစ်နှစ်တုန်းကသူနိုင်ငံရေးခေလွန်ခွင့်ရဖို့ကြိုးစားရင်းခေလွန်ခဲ့တဲ့လန်ဒန်ဤကွေတော်တန်ယုံကနေထွက်ခွာဖို့ရှိတယ်လို့ပြောကြလိုက်ပါတယ်။တန်ယုံကနေမကြခင်ထွက်ခွာတော့မယ်လို့ WikiLeaks ပြောခွင့်ရရဲ့အကြေညာချက်ကိုအဆန်ရှ်ကဤကွေတော်နိုင်ငံခြားရေးဝန်ကြီးရီကာဒိုပါတီနိုနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပေးခဲ့တာပါ။ဒါပေမဲ့အသေးစိတ်ကိုတော့သူကထုတ်ဖော်မပြောပါဘူး။အဆန်ရှ်ကိုသူ့ရဲ့လိမ်မှုဆိုင်ရာမဖွဲ့မရလုပ်မှုနဲ့ဆွီဒင်နိုင်ငံကိုပြန်ပို့ဖို့လုပ်နိုင်တယ်လို့2012ခုနှစ်မှာဗြိတိရှ်တရားရုံးကပြောကြားခဲ့တဲ့နောက်သူဟာဤကွေတော်တန်ယုံမှာခေလွန်ခွင့်တောင်းခံခဲ့တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားသတင်းသမားအဆန်ရှ်ကသူ့ကိုဆွီဒင်အစိုးရကအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးမှာကိုစိုးရိမ်နေတာပါ။အမေရိကန်သမိုင်းမှာထိတ်တန့်လျှို့ဝှက်ချက်အများဆုံးကိုဖွင့်ချခဲ့တဲ့အမှုတစ်ခုဖြစ်တဲ့အမေရိကန်အစိုးရကသူ့ကိုတရားစွဲဆိုနိုင်ခြင်းရှိနေပါတယ်။
တောင်ကိုရီးယားနိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့ပုတ်ရဟန်မင်းကြီးဖရန်စစ်ဟာတောင်မြောက်ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးကိုတောင်းဆိုလိုက်ပြီးသူ့ရဲ့အာရှခရီးစဉ်ကိုအဆုံးသတ်လိုက်ပါတယ်။တောင်ကိုရီးယားသမ္မတပတ်ဂျွန်ဟေတယောက်တဲ့ဆိုလ်မျိုးခရီးယန်ဖရာကျောင်းတစ်ခုမှကျင်းပခဲ့တဲ့ပွဲမှာအခုလိုပြောလိုက်တာပါ။ပြန်လည်ပေါင်းစည်းရေးဟာအခုချိန်မှာလက်တွေ့မကျဘူးမဖြစ်နိုင်ဘူးလို့ထင်ရပေမဲ့ခွင့်လွှတ်မှုနဲ့ကြိုးစားရင်ဖြစ်နိုင်ပါတယ်လို့လည်းပုတ်ရဟန်မင်းကြီးကဆိုပါတယ်။ဒါအပြင်မောင်နှမသားချင်းတွေဖြစ်ကြတဲ့တောင်မြောက်ကိုရီးယားနိုင်ငံပေါင်းစည်းရေးလိုအပ်နေသူတွေကိုလူသားချင်းစာနာမှုအကူအညီတွေဆက်ပေးနိုင်ရဲ့အတွက်ဆုတောင်းမေတ္တာပို့ချဖို့ကိုလည်းပြောဆိုသွားခဲ့ပါရယ်တောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့နိုင်ငံတော်အဆင့်ဘာသာရေးပွဲတော်တက်ရောက်ဖို့ကက်သလစ်ဘာသာဝင်အရာရှိတွေကမြောက်ကိုရီးယားကိုဖိတ်ကြားခဲ့ပေမဲ့မြောက်ကိုရီးယားနိုင်ငံကအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ပူးတွဲစီရေးလေ့ကျင့်မှုကိုအကြောင်းပြပြီးဖိတ်ကြားမှုကိုညှင်းပယ်ခဲ့ပါရယ်စီရေးလေ့ကျင့်မှုတွေဆက်လုပ်ရင်ရက်ဆက်တဲ့လေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်သွားမယ်လို့မြောက်ကိုရီးယားပြောဆိုပါရယ
်နီပေါ်နိုင်ငံမှာရေကြီးမြေပြုံမှုတွေကြောင့်အသေးဆုံးအသူအရေအတွက်ဟာ100တယောက်ရှိသွားပြီဖြစ်ပြီးပျောက်ဆုံးနေသူကတော့120ကျော်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာမိုးတီးထန်စွာရွာသွန်းခဲ့တဲ့အတွက်ရေကြီးမြေပြုံမှုတွေဖြစ်ပွားခဲ့တာကြောင့်ရွာလုံးကျွတ်ပျက်စီးခဲ့ရတယ်လို့ထောင်ထောင်ချီတဲ့ဒေသခံတွေဘေးလွယာကိုပြောင်းရွှေ့ခဲ့ကြပါတယ်။နိုင်ငံအနောက်ပိုင်းအိန္ဒိယနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့လွင်ပြင်တစ်ကျောကလမ်းတော်များများလည်းပျက်စီးခဲ့ရတာပါ။ဒီရေပိတံခန်းနေရတဲ့ရွာတွေအတွက်ဆန်းနရိတ်ခံနေအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေကိုရဟန်းရင်၄ဆင်းမှာအပြည့်တင်ပြီးဆေးဝါးတွေဆေးဝန်တန်းတွေနဲ့တူပို့ပေးနေတယ်လို့အရေးပေါ်ကယ်ဆယ်ရေးအရာရှိတွေကပြောပါတယ်။တောက်ရည်တန့်မရနိုင်တဲ့အတွက်ဝမ်းပြက်ဝမ်းလျှော်ယောဂဖြစ်ပွားမှာကိုစိုးရိမ်ရတယ်လို့လူမစင်တွေနဲ့မတန့်စင်တဲ့ရေကိုတောက်သုံးမိရကအသက်အန္တရာယ်ပေးနိုင်တဲ့အထိပြင်းထန်တဲ့ကာလဝမ်းယောဂပြန့်ပွားမှာကိုလည်းစိုးရိမ်ရတယ်လို့အာနာပိုင်တွေကပြောပါတယ်။ဒီလာဆန်းတို့ကမြေပြုံမှုတွေဇက်တိုက်ဖြစ်ပွားခဲ့တာကြောင့်ခတ်မန်နူမြို့တော်နာကယောရီမှာတည်ဆုံးရသူက156ယောက်ရှိနေပါတယ်။မိုးတီးထန်မှုကြောင့်အင်းကြီးချင်းအိန္ဒိယနိုင်ငံမှာရေကြီးမှုနဲ့ဆက်နွယ်ပြီးမကြသေးခင်ကပဲယောဂတချို့မှာသူအများပြားတည်ဆုံးခဲ့ရပါတယ်။
စနေနေ့ကတိမ်မောက်သွားတဲ့ကဘာလက်ခီးတဲ့တင်ဆက်လေးကိုဆက်ယူပြီးပြီလို့အင်ဒိုနီးရှားအရာရှိတွေကပြောပါရယ်ခီးတဲ့အယောက်20နဲ့အင်ဒိုနီးရှားလေသူသား5ယောက်ပါတဲ့အဲ့ဒီဆက်လေးကအင်ဒိုနီးရှားအရှေ့ဘက်ကကဘာလက်ခီးတဲ့တွေအသွားများတဲ့လမ်ဘရုတ်ကျွန်းနဲ့ကိုမိုဒိုကျွန်းကိုကူရုံတိမ်မောက်သွားခဲ့တာပါတင်းလာနေ့ကနိုင်ငံခြားသား10ဦးနဲ့လေသူသား5ဦးကိုကယ်ဆယ်နိုင်ခဲ့ပြီးမနေ့ကတော့နိုင်ငံခြားသား10ဦးကိုကယ်တင်နိုင်ခဲ့ပါရယ်နိုင်ငံခြားသား2ယောက်ကတော့ပျောက်ဆုံးနေဆဲပါကျွန်းပေါင်းထောင်ကျော်ရှိတဲ့အင်ဒိုနီးရှားနိုင်ငံမှာဒီလိုလေမောက်မှုမျိုးမကြာခဏဖြစ်လေရှိပါရယ်
Direct from Washington, the voice of America, VOA. ထိုင်တန်းရသတင်းတွေကိုဒေါခင်မျိုးသက်နဲ့နန်းလောင်တို့ခြင်ညာပေးခဲ့ကြတာပါရှင်။အခုကတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနှာစင်ကြရအောင်ပါ။မြန်မာနိုင်ငံငြိမ်းချမ်းရေးလုံခြုံရေးနဲ့ပတ်သက်ပြီးအစိုးရတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေဒီကနေ့ရန်ကုန်မြို့မှာပထမဆုံးအချိန်ဖြစ်နေအလို့သဘောတွေ့ဆုံဆွေးနွေးကြပါတယ်။ဒီဆွေးနွေးပွဲမှာတက်ရောက်လာတဲ့နိုင်ငံရေးပါတီတွေကဒန်းတူညီမျှရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအဓိကဆွေးနွေးခဲ့ကြပြီးအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်ကတော့တပြည်လုံးအပြစ်ခတ်ရဲစဲရေးစာချုပ်ကိုလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေကိုဒီဇင်ဘာလလောက်မှာစတင်နိုင်မယ်လို့ခန့်မှန်းထားပါတယ်။ဒီသတင်းအပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT နဲ့နိုင်ငံရေးပါတီ34ပါတီကကိုယ်စားလှယ်တွေပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲကိုဒီကနေ့ရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာကျင်းပခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာတက်ရောက်လာတဲ့နိုင်ငံရေးပါတီတွေကဒန်းတူညီမျှရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲအပိတ်မင်ကွန်းမှာတော့ NCCT အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သားကမြန်မာပြည်ရဲ့ပြည်ထောင်စုကိုမှန်မှန်ကန်ကန်အပြေရှာနိုင်မယ်ဆိုရင်တိုင်းပြည်ဟာအများဆုံးအေးချမ်းတည်ငြိမ်ပြီးတိုးတက်မှုတွေရလာမှာဖြစ်တယ်လို့ထည့်သွင်းပြောဆိုပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုဥက္ကဋ္ဌလွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကလည်းဒီကနေ့ဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့ပြောပါတယ်။အ
ားလုံးရဲ့ညီများခါးသားချက်များဒီကနေ့ဒီဘောဆောင်မှုတော့မှာဆက်မှုရှိတာတွေ့ရတယ်ဆိုတော့တို့အားလုံးနိုင်ငံလုံးဒီအားလုံးဘာမှမဖြစ်နေကြဘူးဆိုတော့ခံစားမိပါတယ်။ဒီနေ့တို့အားလုံးကမိမိတို့ရဲ့ပြည်များခံစားများလို့လက်နဲ့တိုင်းပြီးတော့တောင်းပန်ကြတဲ့အစ်လက်နဲ့တိုင်းပြီးတော့မြစ်ပယ်ကြတဲ့အစ်တွေကိုတို့တော်ပါနိုင်တဲ့မျိုးတွေကိုပြောရတာဖြစ်ပါတယ်။
ဒီကနေ့ဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုလိုလားကြတဲ့အပေါ်အစိုးရကိုယ်စားလှယ်ဘက်ကလည်းနားလည်လက်ခံတာကြောင့်ဒါဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခမောင်စွေကသုံးသပ်ပါတယ
်။အစိုးရဘက်ကဥအောင်မင်းတို့ကိုယ်တိုင်ကလည်းပဲဖက်ဒရယ်စနစ်နဲ့ပြည်ထောင်စုတစ်ခုကိုထူထောင်မှုဆွေးနွေးပွဲရလဒ်တီးကပေါ်ထွက်လာတဲ့ဂရီကွက်ကိုရသွားတဲ့အခါမှာသူတို့လည်းဘဝင်ကြသွားတဲ့သဘောရှိလို့ဒီမြင်ကွင်းဟာအပြူရောဆောင်ပြီးတော့နိုင်ငံရဲ့ရှိရင်းရိုင်းဖြစ်စဉ်ကိုတော့ဖြစ်ရင်အထောက်အကူဖြစ်မယ်ပွဲဖြစ်သွားပြီဆိုတော့တော့ယုံကြည်သွားတယ်။ဒါမှမဟုတ်ဖြစ်စဉ်ကြီးကတော့အပြူရောဆောင်ပါလေဆိုတဲ့ဘောကိုပြောတာဖြစ်ပါတယ
်။ဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကလည်းသူတို့ပါတီရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ပါတီကဖက်ဒရယ်မူနဲ့သွားရမယ်ဆိုတာ1990တည်းကကျွန်တော်ပြောတာ။တောက်လျှောက်လည်းဒီတိုင်းပဲမူမပြောင်းအဲ့တော့ဒီနေ့လည်းကျွန်တော်တို့တရားအောင်ထည့်ပြောလိုက်။ဖက်ဒရယ်ကအရေးကြီးဆုံးပဲ။အဲ့မဲ့ဖက်ဒရယ်ဆိုတာလည်းအမျိုးစုံရှိတယ်။ဖက်ဒရယ်မူလို့ပြောရင်မလုံတော့ဘူး။အဲ့တော့တိုင်းရင်းသားတွေရောနှစ်ဖက်အဖွဲ့အစည်းတွေကကြိုတင်ပြီးတော့ဘယ်လိုအာဏာခွဲဝင်မလဲဆိုတာစဉ်းစားတော့ဖို့ကောင်းတယ်လို့ကျွန်တော်အထင်ပေးခဲ့
။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးကိုလက်မှတ်ရေးထိုးပြီးရင်နိုင်ငံရေးဆွေးနွေးပွဲတွေကိုအစောဆုံးဒီဇင်ဘာလလောက်မှာစတင်နိုင်မယ်လို့ခန့်မှန်းပါတယ်
။ကျွန်တော်မှကြည့်တာတော့လေဒီဇင်ဘာလလောက်မှာစနိုင်မယ်လို့ထင်တာပေါ့။နောက်ကြဆုံးဇန်နဝါရီလတော့စ။လက်မှတ်ထိုးပြီးတာနဲ့ကျွန်တော်တို့ဟို political dialogue စရမယ်ဆိုတာရှိတယ်။တိုးတော့လည်းပဲချက်ချင်းကျွန်တော်ကမစနိုင်ဘူးဆိုတာဟာဒါလည်းမှ framework ဆွဲရမယ်ဗျ။ဆိုတော့ဝဲတကူမှာ framework မရှိလို့ရှိရင်ကြာတတ်တယ်လမ်းလွဲသွားတတ်တယ်အဲ့ဒါကြောင့်မလို့ပို့ရှုပ်သွားတတ်တယ်ကြောင့်မလို့ framework ဆိုတာရှိရတယ်အဲ့ဒီ framework ကိုကျွန်တော်ဆွဲဖို့လိုတယ် framework ဆွဲတဲ့အခါမှာတော့အခုအလုံး all inclusive ပေါ့ဗျာအစိုးရရဲ့လွတ်တော်ရဲ့တပ်မတော်ရဲ့နိုင်ငံရေးပါတီတွေရဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့ပါဝင်တဲ့ပါဝင်ကြိုက်တဲ့လူတွေပါမှာပေါ့
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့ဟာတပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းရရှိရေးအတွက်ဒီလ15ရက်ကနေ18ရက်ထိ3ရက်ကြာဆွေးနွေးခဲ့ပြီးမပြီးပြတ်သေးတဲ့အချက်၄ချက်ကိုတော့စက်တင်ဘာလမှာထပ်မံဆွေးနွေးမှာဖြစ်ပါတယ်တဖက်အဖွဲ့အစည်းတွေကတော့ဒီပြည်တော်ပြစ်ခတ်ရက်စဲစာချုပ်ကိုအစောဆုံးစက်တင်ဘာလကုန်လောက်မှာလက်မှတ်ရေးထိုးနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ
်။အခုလိုအပြစ်ရရေးငြိမ်းချမ်းရေးအတွက်ရလဒ်တွေထွက်လာတော့မယ်ဆိုတဲ့မျှော်လင့်ချက်တွေရဲ့တစ်ဖက်မှာလည်းတိုင်းရင်းဒေသစစ်ပွဲတွေကြောင့်အရက်သားတွေအသေးဆုံးနေရဆဲအခြေအနေတွေကိုလည်းတစ်ဆက်တည်းပြောပြပေးချင်ပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဒေသတွေမှာစစ်ချိန်မလျှော့ပဲအပြစ်ခတ်ရက်စဲရေးဆွေးနွေးနေုံနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးမဖြစ်နိုင်ဘူးလို့တောင်ပလောင်တက်မတော်ကပြောဆိုလိုက်ပါတယ်တိုက်ပွဲတွေနေ့စဉ်လိုဖြစ်နေစေတောင်ဒေသထဲမှာဒေသခံတအူသေဆုံးခဲ့တဲ့အထိဒီကနေ့မှာလည်းမြန်မာတပ်မ88နဲ့တအန်းတက်ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်တောင်ဒေသတွေကစီရေးအခြေအနေကိုတော့မတ်စုံမုံကတင်ပြပေးပါမယ်ရှင
်ဩဂတ်လ18ရက်နေ့တနင်္လာနေ့မနက်ပိုင်းမှာတအောင်းလွမြောက်ရေးတပ်မဟာ1လက်အောက်ခံတပ်ရင်း112နဲ့မြမတပ်မ88တို့ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ခဲ့ပါတယ်။တအောင်းဒေသနမ်ခမ်းမြို့နယ်ကောင်းဝိုင်းကျေးရွာနဲ့မန်းဆက်ကျေးရွာကြားမှာတိုက်ပွဲဖြစ်ပွားပြီးတော့စစ်ရေးတင်းမာနေချိန်မှာပဲတအောင်းဒေသခံ2ဦးကိုမြမစစ်တပ်ဘက်ကပစ်ခတ်တဲ့အတွက်ရွာသား2ဦးသေဆုံးပြီးကျန်2ဦးကိုမူဆယ်ပြည်သူစေယုံကြီးကိုပို့ဆောင်လိုက်ရပါတယ်။အခုလိုမျိုးမြန်မာစစ်တပ်နဲ့တအောင်းတက်ကြတိုက်ပွဲတွေဖြစ်တိုင်းဒေသခံပြည်သူတွေထိခိုက်ဒဏ်ရာရသေဆုံးမှုဖြစ်ရတာနောက်ပြီးတော့မြန်မာတပ်ဖက်ကနေတအောင်းဒေသရင်းကခြေရွာတွေကိုဝင်ရောက်စီးနှင်းပြီးပစ်ခတ်တာတွေလုပ်တဲ့အတွက်ဒေသခံတွေရဲ့လုံခြုံရေးဟာစိုးရိမ်ရတဲ့အနေအထားဖြစ်တယ်လို့တအောင်းတက်ရဲ့သတင်းပြန်ကြားဌာနကမိုင်းအကျော်ကပြောပါတယ်
အစိုးရတပ်တွေကတော့ဒီကြီးရွာတွေမှာလက်နက်ကြီးလိုက်ပစ်တယ်ပြီးရင်ရွာသားတွေခေါ်ယူစီစီမှာရဲနေတာတို့ရှိတယ်အပိကရဲဘက်ကလည်းဟိုမန်ပူဘက်မှာပိကရဲလာပေါ့မန်ပူဘက်မှာတပ်ပွဲဖြစ်တာနဲ့တို့ကဒီကြီးရွာတွေမှာအဲ့မှာလက်နက်ကြီးတွေပစ်တယ်အဲ့မှာလည်းကြီးရွာလူထိခိုက်ဒဏ်ရာရရှိတယ်တူလက်အမှတည်ဆုံးတော့ရှိတယ်ဟုတ်ကဲ့အဲ့မျိုးပဲတို့ကဒီလိုဖက်ကိုဟိုလက်မှာတိုက်ပြီးကျွန်တော်ဖက်ကမရှိလဲတို့ကလူထုကိုဥတီမှာတိုက်တဲ့ပုံစံတွေ့တယ်ဟုတ်ကဲ့
အခုလက်ရှိမြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အများစုပါဝင်ဖွဲ့စည်းထားတဲ့ NCCT လို့ခေါ်တဲ့နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့တို့ဆွေးနွေးနေစဉ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့လည်းဒီလိုမျိုးတိုင်းရင်းသားဒေသတွေမှာစစ်ချိန်မလျော့ဘူးဆိုရင်နှစ်ဖက်ယုံကြည်မှုမရှိတဲ့အတွက်စစ်မှန်တဲ့ငြိမ်းချမ်းရေးမရနိုင်ဘူးလို့လည်းတအောင်းတပ်ဖက်ကဝေဖန်ပြောဆိုလိုက်ပါတယ
်စစ်ချိန်ကမလျော့ဘူးစစ်ချိန်ကသူစစ်ချိန်ကဆက်လက်ဖြစ်နေတယ်အဲ့မှာဒီမှာတပ်ပွဲဖြစ်နေလို့ဖြစ်နေလို့ရှိတော့လက်ရှိငြိမ်းချမ်းရေးဆွေးနွေးတဲ့အပေါ်မှာ
တောင်ပလောင်အမျိုးသားလွတ်မြောက်ရေးတပ်ရဲ့အဖွဲ့ဥက္ကဋ္ဌနဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုဥက္ကဋ္ဌဝင်းကြီးဦးအောင်မင်းတို့အလွတ်တဘောတစ်ကြိမ်တွေ့ဆုံခဲ့ပြီးဖြစ်ပေမဲ့တောင်လွတ်မြောက်ရေးတပ်ဟာလက်ရှိမြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲရေးသဘောတူညီမှုမယူထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။2014ခုနှစ်အထိမြန်မာစစ်တပ်နဲ့တောင်ပလောင်လွတ်မြောက်ရေးတပ်ကြားတိုက်ပွဲပေါင်း110ကြော်ဖြစ်ပွားခဲ့ပြီးတော့ရာနဲ့ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးရန်ကနေတင်းရှောင်ထွက်ပြေးနေရစေအနေအထားရှိပါတယ်ရှင်
။မဆုမုံတင်ပြခဲ့တာပါ။ငြိမ်းချမ်းရေးအပြစ်ရရေးနဲ့တိုင်းရင်းဒေသစစ်ပွဲတွေအခြေအနေတွေကိုတင်ပြပြီးမြန်မာနိုင်ငံရဲ့မှုရေးစေဝါနဲ့ဆက်နွယ်နေတဲ့အမှုခင်းတွေကိစ္စကိုလည်းပြောပြပေးပါအောင်မယ်။ UNODC ကုလသမဂ္ဂမှုရေးစေဝါနဲ့မှုခင်းတိုက်ဖျက်ရေးဆိုင်ရာရုံးကကိုယ်စားလှယ်တွေနဲ့မြန်မာအစိုးရကြားတာဝန်ရှိသူတွေတရားဥပဒေစိုးမိုးရေးမှုခင်းနဲ့မှုရေးစေဝါချင်းချောက်မှုတွေတိုက်ဖျက်ရေးတိုးမြှင့်ဆောင်ရွက်ဖို့အရေးပါတဲ့သဘောတူညီချက်တရားကိုဒီကနေ့နေပြည်တော်မှာလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်၄နှစ်စီမံကိန်းအဖြစ်ရထားတဲ့စီမံကိန်းထဲမှာနိုင်ငံဖြတ်ကျော်မှုကင်းတွေနဲ့မှုရေးစေဝါအရေးကိစ္စတွေလည်းပါဝင်တာတွေ့ရပါတယ်။အပြည့်အစုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်
။နိုင်ငံဖြတ်ကျော်မှုကင်းကိစ္စ၊အဂရိလိုက်စားမှုတိုက်ဖျက်ရေးကိစ္စ၊ပြည်မှုဆိုင်ရာတရားစီရင်ရေးကိစ္စ၊မှုရေးစေဝါတိုက်ဖျက်ရေးနဲ့မိစားတို့ဖွံ့ဖြိုးရေးစတဲ့စီမံကိန်းတွေလှုပ်ဆောင်မှုကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNODC ကမ္ဘာကုလသမဂ္ဂမှုရေးစေဝါနဲ့မှုကင်းတိုက်ဖျက်ရေးဆိုင်ရာယုံနဲ့မြန်မာအစိုးရတို့ကြား၄နှစ်စီမံကိန်းကောင်တဲဖော်ဖို့လက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံရတပ်ဖွဲ့ရဲ့နိုင်ငံဖြတ်ကျော်မှုကင်းဌာနကဌာနမှုရဲမှုကြီးဦးအောင်ထင်းမြင့်က VOA ကိုပြောပါတယ
်ကျွန်တော်တို့နိုင်ငံမှာ National Power ပေါ့နိုင်ငံစွမ်းအားတစ်ခုဖြစ်လာအောင်အကောင့်တွေပေါ်ဆောင်ရွက်တဲ့နေရာမှာအဓိကလိုအပ်မယ်လို့ယူဆတဲ့ဒီ UNODC ကလည်းလုပ်ပေးနိုင်တဲ့အချက်တွေကနေပြီးတော့မှအဲ့ဒီဟာတွေကိုကျွန်တော်တို့ပူပေါင်းဆောင်ရွက်ဖို့ကိစ္စဖြစ်တယ်။အဲဒီပူပေါင်းဆောင်ရွက်ဖို့ဆိုတဲ့နေရာမှာကျွန်တော်တို့ level 5ခုကိုအကြံဉာဏ်တက်မှတ်ထားတာပေါ့နော်။
အဲ့ဒီနယ်ပယ်တွေကတော့နိုင်ငံဖြတ်ကျော်မှုကင်းတဲ့မောင်ခူကုတန်ရောင်းဝယ်မှုတွေပေါ့
ဝင်စီဝဆိုင်ရာကိစ္စတွေကိုကင်တွေတဲ့နေရာမှာစီမံကိန်းအစီအစဉ်တွေထားပြီးတော့ဒီနေ့ကစလို့မြန်မာဆွေးရဘက်ကလည်းပြင်ဆင်မှုတွေလုပ်နေပြီလို့ရဲမှူးကြီးဦးအောင်ထင်းမင်းကပြောပါတယ်မြန်မာဆွေးရတဲ့ UNODC ရဲ့အခုလိုပူးပေါင်းဆောင်ရွက်မဲ့ကိစ္စကိုဒီနေ့တရားဝင်လက်မှတ်ရေးထိုးတာဖြစ်ပေမဲ့လွန်ခဲ့တဲ့နှစ်လောက်ကပူးပေါင်းဆောင်ရွက်မှုတွေကိုစတင်စမ်းသပ်အကောင့်ထည့်ပေါ်န
baby lobby. Who are the Lama to be so that project in the room when I may? General Rualet, the Lama to Fuji like walk plan is where I'm walk plan is where you know Balucine, Balucine, Tarito, Parishima Yam, and Sadi Tarito, Tarali Puvido Nainavo.
Time to come, Yeti, agreed as some Mutape, a power when Simang Nagugo, Savane and Yama, John Drillan, I may say, Comurigaro, the man again drink a Uri Chogo, Democracy Sandone, and YPS and I move by name. Digazarego, Pidre Tia, Dibina Bemu by name, Tidia Lunamo by name, Tila and Yellow Yamujiga, Piovari.
Challenge the other of Domes to Lucien, a single one who Genuru, Liki Tuan, as I see the damage, and over to get the Democrat transit, to get transition, a PDF, PDF to the same, and Rosima, Yari would know Lumen Kaina and Buka. ဒီကအပြင်ကျွန်တော်တို့ရဲ့ရူးစီလော်ရီဟာဒီဒီဒီဒီမိုကရေစီစနေနဲ့ညီဖို့လိုတာပေါ့အဲ့ဒါတို့အရင်မပြင်နိုင်သေးဘူးပေါ့နော်မပြင်နိုင်သေးဘူးအဲ့ဒါတွေကလည်းဒီလုံလုံနီးတွေကကျွန်တော်တို့ရဲ့ challenge ဖြစ်မှာပေါ့ဒါကြောင့် challenge
ဒါကျွန်တော်တို့ရဲ့ challenge ပဲပေါ့နော်မြန်မာအစိုးရနဲ့ UNODC တို့အကြအခုဆောင်ရွက်နေတဲ့စီမံကိန်းဟာမြန်မာနိုင်ငံအတွက်ပထမဆုံးဖြစ်ပြီးတော့နောက်ပိုင်းမှာမြန်မာနိုင်ငံအနေနဲ့ UNODC နဲ့ဆက်ဆက်ပြီးတော့အခြေတော်အာရှဒေသဆိုင်ရာစီမံကိန်းတွေမှာလည်းပူးပေါင်းဆောင်ရွက်ဖို့ရှိတယ်လို့လည်းပြောဆိုထားကြပါတယ်ဒီသဘောတူညီချက်ကိုမြန်မာအစိုးရဘက်ကအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖ
ကိုတလှည့်တင်ပြပေးချင်ပါတယ်။ယူကရိန်းရှေ့ဘက်ခြမ်းရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေစီကနေမကြသေးခင်ကမှပြန်ပြီးသိမ်းယူနိုင်ခဲ့တဲ့နေမျိုးတွေအတွင်ယူကရိန်းအစိုးရတပ်ဖွဲ့တွေအခိုင်အမာနေရာယူနေကြပါတယ်။ခေတ်မီနီးပညာတွေအပြင်အင်အားတာလွန်မှုတွေကြောင့်မကြခင်မှာပိုပြီးအသာစီးရလာလိမ့်မယ်လို့လည်းအစိုးရအရာရှိတွေကဆိုပါတယ်။ရှေ့တန်းနေမျိုးတွေကိုတွားချောက်ကြည့်ရှုခဲ့တဲ့ VOA သတင်းတောက် Jeff Josh လို့ကတော့ယူကရိန်းတပ်ဖွဲ့တွေလွယ်လွယ်နဲ့အနိုင်ရအောင်မှာမဟုတ်ဘူးလို့ပြောပါတယ်။ဦးတန်းလွင်ထွန်းကဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။ယူကရိန်းရှေ့ပိုင်း Donetsk နယ်တဲကစစ်ဆေး gate ခုမှာရုရှားလိုလာတဲ့ခွဲထွက်ရေးသမားလို့ယူဆရတဲ့လူနှစ်ဦးကိုယူကရိန်းစစ်သားတွေကဖမ်းဆီးထားတာပါ။ဇူလိုင်လကုန်ပိုင်းကတည်းကယူကရိန်းစစ်တပ်ကဝင်ပြီးစစ်ဆင်ရေးတွေလုပ်နေခဲ့တဲ့ Donetsk ပြည်နယ်အတွင်းပိုင်း Davosivi မြို့ Need White ကစစ်ဆေး gate တွေမှာဒီလိုမြင်ကွင်းမျိုးတွေပုံမှန်တွေ့မြင်နေရပါတယ်။အိမ်နီးချင်းလူဟန်စပီနယ်ထဲမှာတဘုံတွေကထိန်းချုပ်ထားစေမှုအဝင်အထွက်တွေကိုစစ်တပ်ကကြက်မှတ်စစ်ဆေးနေရတာပါဒီကြားထဲမှာအရက်သားတွေပိုဒုက္ခရောက်နေရပြီးရေမီးစားနပ်ရိက္ခာပြတ်တောက်မှုတွေလည်းဖြစ်နေပါတယ်လူဟန်စပီနယ်ထဲကနေအရက်သားတွေထွက်ပြေးနေကြရတယ်လို့ယူကရိန်းစစ်သားတယောက်ကပြောပါတယ
် As I can see a lot of civilian trying to escape from this territory a lot of people
နေမြေတွေကနေအရက်သားတွေအများကြီးထွက်ပြေးလာနေကြပါတယ်အိမ်တွေအများကြီးဖျက်ဆီးခံရတာလည်းတွေ့ရပါတယ်ငင်းငင်းငယ်နေခြင်းကြတဲ့ဒီလူတွေအခုတော့ဒုက္ခခံစားကြရဟာကျွန်တော်တို့တနိုင်ငံလုံးအတွက်တကယ်နစ်နာရပါတယ
်။တဘုံနေရဲ့အခိုင်အမာစခန်းတွေကိုယူကရိန်းတပ်ဖွဲ့တွေကဝင်ပြီးရှင်းလင်းနိုင်တော့မယ်လို့အစိုးရဘက်ကဆိုပေမဲ့ရုရှားဘက်ကနေတဘုံတွေကိုလက်နက်တွေပို့ပေးနေစေဖြစ်လို့လွယ်လွယ်နဲ့အောင်မြင်မှာမဟုတ်ဘူးလို့လည်းယူဆရပါတယ်။ဒီဒေတာတွေကခွဲထွက်ရေးတဘုံတွေဟာ ခင်မီလက်နက်တွေတပ်ဆင်ထားတာဖြစ်တယ်လို့ယူကရိန်းစစ်သားတွေကပြောပါတယ်အခုဖောက်ခွဲဖျက်ဆီးခံရတဲ့ဓာတ်ဆီဆိုင်မှာဆိုရင်ခင်မီအဝေးရင်းမိုင်းပုံးတွေကိုတွေ့ရတယ်လို့ဆိုပါတယ်အလားတူပဲယူကရိန်းတပ်ဖွဲ့တွေဘက်မှာလည်းခင်မီနည်းပညာတွေသုံးနေပါတယ်လို့ယူကရိန်းမိုင်းရှင်းအဖွဲ့တာဝန်ခံတူကပြောပါတယ
်ဝေးရင်းကရီယာတွေကနေဖောက်ခွဲဖို့ခလုတ်နှိမ့်လိုက်လို့ထွက်လာတဲ့အချက်ပြလိုင်းတွေကိုထောက်လှမ်းပြီးတားဆီးနိုင်တဲ့နီလန်းနဲ့ကရိယာတွေကျွန်တော်တို့မှာရှိပါတယ်ဒါတွေကိုအီရတ်မှာလည်းထိထိရောက်သုံးနေကြတာပါဒီကရိယာတွေသုံးပြီးကျွန်တော်တို့မိုင်းတွေရှင်းနိုင်ပါတယ
်အလားတူပဲတဘုံတွေရဲ့ရေဒီယိုအချက်ပြဆက်သွယ်မှုတွေကိုထောက်လှမ်းပြီးလူသူသွားလာမှုတွေကိုပါတွက်ချက်ဖမ်းဆီးနိုင်ခဲ့တာတွေရှိပါတယ်အခုဖမ်းမိခဲ့တဲ့တဘုံလို့ယူဆရသူ2ဦးကိုဒီနီလန်းနဲ့ဖမ်းမိခဲ့တာဖြစ်တယ်လို့ယူကရိန်းစစ်သားတူကရှင်းပြပါတယ
်
ရေဒီယိုအသံလွှင့်လိုင်းတွေရဲ့ဥတီယာကိုထောက်လှမ်းပြီးဘယ်နေရာကဘယ်လိုလူတွေစီပွတ်နေလဲဘယ်လိုလှုပ်ရှားနေလဲစတဲ့သတင်းတွေကိုချက်ချင်းသိနိုင်ပါတယ
်လောလောဆယ်မှာတော့အခုလိုထောက်လှမ်းရေးသတင်းစုဆောင်မှုစောင့်ကြည့်မှုတွေကိုဒေါညက်စ်မြို့အနီးတစ်ဝိုက်မှာပဲအဓိကအထားလုပ်နေပါသေးတယ်တစ်ဖက်မှာလည်းလူဟန်စ်မြို့အနီးတစ်ဝိုက်မှာရုရှားဘက်ကနေတင်ပို့ပေးနေတဲ့စစ်ဖက်ဆိုင်ရာလက်နက်ကိရိယာတွေပိုပြီးတွေ့မြင်လာရတယ်လို့ဆိုပါတယ်အခုလိုနှစ်ဖက်လက်နက်ကိရိယာမျိုးစုံနဲ့အပြန်အလှန်သတင်းထောက်လှမ်းစုဆောင်မှုတွေလုပ်ပြီးရင်တော့အပိဓာရှင်းလင်းရေးမှာအင်အားသုံးတိုက်ပွဲကြီးတွေဖြစ်လာဖို့လည်းရှိနေပါတယ်ခင်ဗျာ
ယူကရိန်းပြည်ရင်းစစ်အခြေအနေမြင်ကွင်းတွေကိုဥတန်းလွင်ထွန်းစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်နေတဲ့အနောက်အာဖရိကဒေသအခြေအနေကိုကြည့်ကြရအောင်ပါလိုင်ဘီးရီးယားနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူ413ဦးထိရှိသွားပြီဖြစ်ပြီးဒါဆိုရင်အီဘိုလာဖြစ်ပွားနေတဲ့ဒေသတွင်းကတခြားနိုင်ငံတွေနဲ့ရှင်ရင်သေဆုံးမှုအများဆုံးဖြစ်ပါတယ်ဒီဒေသမှာယောဂါကပ်ဘေးကြီးကျရောက်တဲ့အခြေအနေပါလို့နယ်စည်းမထားဆရာဝန်များအဖွဲ့ MSF ကလည်းပြောဆိုလိုက်ပါတယ်။တခါပြီးခဲ့တဲ့စနေနေ့လိုင်ဘေးရီးယားသမ္မတကအီဘိုလာနဲ့ပတ်သက်ပြီးပြည်သူတွေရဲ့မေးမြန်းတာတွေကိုဖြေကြားတဲ့ယောဂါကာကွယ်ရေးလူမှုပါဝင်မှုရအောင်လှုံ့ဆော်စည်းရုံးတဲ့ပညာရေးအဖွဲ့တွေနဲ့အတူတနေကုန်တနေကန်ပူးပေါင်းဆောင်ရွက်မှုအပြီးနိုင်ပိုင်းအတွင်းမှာပဲအီဘိုလာကူးစက်ခံရသူတွေကိုတီးသန့်ထားရာစခန်းတိုက်ခိုက်ခံခဲ့ရပါတယ်။ Prince Collins ရဲ့သတင်းပေးပို့ချက်ပေါ်မှာအခြေခံပြီးတင်ပြထားတဲ့ Unlook ရဲ့သတင်းလွှာကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်
။ Liberia သမရကအီဘိုလာရောဂါကိုတိုက်ဖျက်နိုင်မယ်လို့ပြောဆိုလိုက်ပါတယ
်။ Stay in your area. Don't move to another place.Wait till you get treatment.
ကိုနေရမှာပဲနေပါ။တခြားနေရာတွေကိုသွားလာတာမလုပ်ကြပါနဲ့။ဆေးကုပေးတဲ့အထိစောင့်ကြပါ။ဒါကိုအားလုံးလိုက်နိုင်ရင်ဒီယောဂါကိုကျမတို့တိုက်ဖြတ်နိုင်မှာပါ
။မြို့တော်အနီးမှာရှိတဲ့ယောဂါအထူးဆုံးနေရာနဲ့နေရာကိုကျမရဲ့ပညာပေးအဖွဲ့တွေနဲ့သွားပြီးလူထုနဲ့တွေ့ရုံဒီလိုပြောခဲ့တာပါ။လူရပေါင်းများစွာလာနာထောင်ကြပြီးမိခွန်းတွေလည်းမိခဲ့ပါရယ်။ဂျာဟာနောက်အာဖရိကမှာဖြစ်ပွားနေတဲ့ပထမဆုံးအီဘိုလာယောဂါပြန့်ပွားမှုဖြစ်ပြီးကာကွယ်ကုသရေးကြိုးပမ်းမှုတွေကယောဂါပြန့်ပွားမှုကိုလိုက်မမီအောင်ဖြစ်နေပါသေးတယ်။မြို့တော်ရဲ့အနောက်ဘက်ကလူနာရီကိုခွဲထားတဲ့အဆောက်အဦကိုတောရထွက်နေတဲ့လူအုပ်ကြီးကစနေနေ့ကဝင်စီးခဲ့ပါရယ်။ဂျာမာရေးဝန်ထမ်းတွေရောအဆောက်အဦတွေပါတိုက်ခိုက်ခံခဲ့ရတာပါ။တိုက်ခိုက်သူတွေကယောဂါပိုးကူးဆက်ခံရနေနိုင်တဲ့ဆေးရုံသုံးပစ္စည်းတွေကိုခိုးယူသွားနိုင်ပြီးထွက်ပြေးသွားတဲ့ယောဂါသည်တွေကနေတခြားသူတွေကိုယောဂါကူးဆက်သွားနိုင်တဲ့စိုးရိမ်မှုတွေရှိနေပါတယ်။ Liberia နိုင်ငံမှာယောဂါကူးဆက်ခံထားရသူတွေကိုသူတို့မိသားစုတွေကဝတ်ထားတာမျိုးလည်းရှိနေပါတယ်။ Liberia သမ္မတကအီဘိုလာယောဂါဟာအမှန်တကယ်စိုးရိမ်ရတဲ့ယောဂါဖြစ်တာကိုတချို့လူတွေကမယုံကြဘူးလို့သတင်းထောက်တွေကိုအဲ့ဒီအစောပိုင်းကပြောခဲ့ပါတယ်။ဂျာမန်ရဲ့သတိပေးချက်တွေကိုလိုက်နာဖို့လူထုကိုလည်းသူကတိုက်တွန်းခဲ့ပါတယ်။
The best way for you to control it is to stay away from people who you see.
ယောဂါကူးစက်ခံထားရသူတွေနဲ့ဝေးဝေးနေဖို့ပါပဲ။လက်ကိုမှန်မှန်ဆေးပါ။ကိုယ်လက်ထိတွေ့မှုတွေမရှိရင်ယောဂါကူးစက်မှုလည်းရှိမှာမဟုတ်ပါဘူး။ယောဂါရှိတဲ့လူတချို့လည်းတက်တာလာပါပြီ
။နေမကောင်းတဲ့လူတွေဆေးကုခံဖို့အကြောင်းကိုလည်းသူကပြောပါရယ်။အီဘိုလာယောဂါဟာယောဂါသည်ရဲ့ခန္ဓာကိုယ်ထဲကထွက်တဲ့အရည်တွေကနေကူးစက်တာပါ။အီဘိုလာယောဂါသည်ရီကိုတီးတန့်ခွဲထားရတဲ့အကြောင်းရင်းနဲ့ရရှိပါရယ်ဒါကတော့သူတို့စီကနေယောဂါပြန့်ပေါင်းမှုမရှိအောင်နဲ့ယောဂါတိုက်ဖြတ်နိုင်ရင်အတွက်သူတို့ကိုဆေးကုပေးဖို့ပါယောဂါကူးစက်ခံရတဲ့လူပေါင်း40ရာခိုင်နှုန်းလောက်ဟာ rehydrate therapy လို့ခေါ်တဲ့ရေဓာတ်ပြန်လည်ဖြည့်တင်ပေးတဲ့ကုထုံးလိုမျိုးနဲ့တက်တာလာတာကိုတွေ့ရပါရယ်ဒါပေမဲ့လည်း Monrovia နဲ့နေဆက်ကယောဂါပြန့်ပေါင်းမှုအများဆုံးဒေသတွေမှာယောဂါသည်ရီနဲ့ပြည့်နှက်နေပါရယ် MSF ကစနေနေ့မှာလူနာပေါင်း120ဆနဲ့အစီအကံတစ်ခုကိုဖွင့်လိုက်ပါရယ်ခုချိန်ထိတော့ဒီစေခန်းကအကြီးဆုံးဖြစ်ပေမဲ့လူနာရီအတွက်လုံလောက်မှာမဟုတ်ဘူးလို့စေခန်းဝန်ထမ်းတွေကကြိုတင်ခန့်မှန်းနေကြပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာသောရရှင်များနဲ့မြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊ဘလော့ဂါရီပြောသမျှ၊သက်တမ်းရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ကြရဖို့ရှိပါတယ်
။ဘာကြောင့်ဒီနိုင်ငံကိုကမ္ဘာပေါ်မှာအကောင်ဆုံးနိုင်ငံဖြစ်အောင်လို့အစိုးရရဲ့လူမှုဖွဲ့စည်းရေးအောင်လုပ်ရဲ။ဒါတွေကကျွန်တော်ရဲ့
အမေရိကန်ပြည်ထောင်စုမှာပညာစီးပူးနေသူကိုလှဖုံမြင့်ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာနားဆင်ကြားရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာတရုတ်ဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်တရုတ်ပိုင်စီးပွားရေးလုပ်ငန်းတွေထိခိုက်ခဲ့ရပါတယ်။နောက်ပိုင်းမှာတော့အစိုးရကပြန်ပြီးအလေးထားလှုပ်ဆောင်ခဲ့တာကြောင့်တည်ငြိမ်လာပြီးစီးပွားရေးအခြေအနေလည်းပြန်လည်ကောင်းမွန်လာပါပြီ။ဗီယက်နမ်စီးပွားရေးအခြေအနေအကြောင်း VOA သတင်းထောက် Rep Jennings ကဗီယက်နမ်နိုင်ငံရဲ့ဘဏ္ဍာငွေကြေးဈေးကွက်ဗဟိုချက်ချဟိုချီမင်းမြို့တော်ကနေပေးပို့လာတဲ့သတင်းဆောင်ပါကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ပြထားပါတယ်ရှင်။
ဒီနေ့အစောပိုင်းကဖြစ်ခဲ့တဲ့တရုတ်ဆန့်ကျင်ရေးဒီကေယုံတွေကြောင့်နိုင်ငံသားသားပိုင်စက်ရုံ400ကျော်ဖြစ်စီခဲ့ရပြီးနောက်ထပ်အကြမ်းဖက်တာတွေထပ်ဖြစ်လာဦးမလားဆိုတဲ့စိုးရိမ်စိတ်ကြောင့်ပေါင်ပေါင်းများစွာသောပြည်ပရင်းနှီးမြှုပ်နှံသူတွေထွက်သွားကုန်ကြပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့ရင်းနှီးမြှုပ်နှံသူတွေကိုအကာအကွယ်ပေးပါမယ်လို့အစိုးရကအာမခံခဲ့တာကြောင့်ပြည်ပရင်းနှီးမြှုပ်နှံငွေဟာဆန္ဒပြပွဲတွေမတိုင်ခင်ကအဆင့်ကိုပြန်ရောက်လာပြီးစီးပွားရေးထူးထွက်လာသလိုစီးပွားရေးလုပ်ရတဲ့ကုန်ကျစရိတ်ကလည်းနည်းနေတော့မှာပဲ။မေလမှာတရုတ်ဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ခဲ့ပြီးစက်ယုံ460တဲ့မင်းနဲ့ပျက်စီးခဲ့ရပြီးတဲ့နောက်အဝတ်အထည်တွေပရိဘောဂတွေနဲ့လူသုံးကုန်လျက်စပစ္စည်းတွေကိုထုတ်လုပ်တဲ့စက်ယုံတွေပြန်ပြီးလဲပတ်နေကြပါပြီ။တရုတ်နဲ့ဗီယက်နမ်နှစ်နိုင်ငံစလုံးကပိုင်ဆိုင်တယ်လို့ပြောထားတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်ဘက်ကရေနံတူးစင်တွားချပြီးတဲ့နောက်ဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေကြောင့်လူ20သေဆုံးပြီးရာပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ကြတာပါ။အဲ့ဒီဖြစ်ရပ်က1989ခုနှစ်မှာဖြစ်ခဲ့တဲ့နှစ်နိုင်ငံကြားနေဆက်စစ်ပွဲအပအဝင်ရာစုနှစ်ပေါင်းများစွာရှိခဲ့တဲ့တရုတ်ဗီယက်နမ်ရန်လိုမုန်းတိမှုတွေကိုပြန်ပြီးမီထိုးပေးခဲ့ပါတယ်။ဒါပေမဲ့လည်းဗီယက်နမ်စီးပွားရေးရဲ့18ရာခိုင်နှုန်းကိုမောင်းနှင်နေပြီးပြည်ပတင်ပို့ကုန်စုစုပေါင်းရဲ့66ရာခိုင်နှုန်းရှိတဲ့ပြည်ပရင်းနှီးမြှုပ်နှံသူတွေပြန်ဝင်လာကြပါတယ်။နောက်ထပ်ဘယ်လိုမျိုးမတိမငြိမ်အခြေအနေပဲထပ်ဖြစ်လာပါစေရပ်သွားအောင်လုပ်ပါမယ်လို့ဗီယက်နမ်ကွန်မြူနစ်အစိုးရကကတိပြုခဲ့ပါတယ်။ပြည်ပအရင်းအနှီးတွေဆက်ပြီးဝင်လာစေဖို့အတွက်စစ်ရုံလုပ်သားဈေးပေါ်ပေါ်နဲ့ရဖို့အပအဝင်ရင်းနှီးမြှုပ်နှံမှုဆိုင်ရာအခြေအနေတွေကိုလည်းဗီယက်နမ်အစိုးရကဖန်တီးပေးခဲ့ပါတယ်။ရင်းနှီးမြှုပ်နှံသူတွေအတွက်တည်ငြိမ်တဲ့အခြေအနေဖြစ်အောင်အစိုးရကလုပ်ပေးတာကြောင့်ဗီယက်နမ်ပြန်ထောင်လာတာဖြစ်တယ်လို့ဟိုချီမင်းမြို့တော်အခြေဆိုင် InfoGas ဆိုတဲ့ဈေးကွက်ဆိုင်ရာအကြံပေးကုမ္ပဏီရဲ့ပိုင်ရှင် Rolf Matthias ကပြောပါတယ်။
Well, I think the biggest change is that things have settled down. I don't think there's been an awful lot of
change. ချင်းတွေတည်ငြိမ်ဖြစ်သွားတာကအကြီးမားဆုံးအပြောင်းလဲလို့ကျွန်တော်ထင်ပါတယ်။ရေယူသားသားပြောရင်ကြီးကြီးမားမားနင်းနာသွားတာမျိုးမရှိဘူးလို့ကျွန်တော်ထင်ပါတယ်။ပုံမှန်ပါပဲ။မီဒီယာကတလောက်မကြီးခဲ့ပါဘူး။ဒီမှာဆိုရကအင်အားအကြီးဆုံးဖြစ်ပြီးသူတို့ကန်တွယ်ဖြစ်ရှင်းပြီဆိုရင်တကယ်ပဲလောက်တာပါပဲ
။1989ခုနှစ်မှာကွန်မြူနီအစိုးရကရင်းနှီးမြှုပ်နှံမှုဆိုင်ရာအတားအဆီးတွေကိုဖယ်ရှားပေးခဲ့ခြင်းကတည်းကဂျပန်စင်ကာပူတောင်ကိုရီးယားနဲ့တိုင်ဝမ်တို့ကဥဆောင်တဲ့ပြည်ပရင်းနှီးမြှုပ်နှံသူတွေဗီယက်နမ်နိုင်ငံစီရွှေ့ပြောင်းဝင်ရောက်ခဲ့ကြပါတယ်။သူတို့ရဲ့စီမံကိန်းတွေကနေဗီယက်နမ်ရဲ့ဒေါ်လာ155ဘီလီယံရှိတဲ့စီးပွားရေးကိုစွဲတင်ဖို့ကူညီခဲ့ပြီးအလုပ်ကိုင်တွေဖန်တီးပေးပြီးတော့ ဆင်းရဲမွေးတည်မှုကိုတက်တာစေခဲ့ပါတယ်။တရုတ်နိုင်ငံပိုင်တရုတ်ကမ်းလွန်ရေနံတူဖော်ရေးကော်ပိုရေးရှင်း CNOOC ကလက်ပတ်လုကင်တဲ့ရေနံတွင်းကိုမေလ2ရက်နေ့မှာတရုတ်တို့ကတောင်တရုတ်ပင်လယ်ထဲသွားချထားခဲ့တာကနေဗီယက်နမ်တွေကိုဒေါသထွက်စေခဲ့တာပါ။အဲ့ဒီရေနံတွင်းဟာဗီယက်နမ်အရှေ့ဘက်ကမ်းရိုးတန်းကတောင်တရုတ်ပင်လယ်အတွင်းတထက်ထဲဖြစ်နေတဲ့ဒေသမှာရေနံရှာဖို့ဖြစ်ပါတယ်။လူ 2,000 လောက်ဆန္ဒပြခဲ့ကြပြီးအထူးသဖြင့်တော့တရုတ်မျိုးဆက်ဒါမှမဟုတ်ဆိုင်းဘုတ်တွေမှာတရုတ်စာတွေရေးထားတဲ့တခြားပြည်ပရင်းနှီးမြှုပ်နှံသူတွေဘက်ကပါသူတို့ရဲ့ဒေါသဥတီသွားခဲ့ပါတယ်။တိုင်ဝမ်ကျွန်းသားအများစုဖြစ်တဲ့ရင်းနှီးမြှုပ်နှံသူ 6,000 လောက်နိုင်ငံတွေကနေထွက်သွားခဲ့ကြပါတယ်။အဒီကယုံတွေနဲ့ဆက်နွယ်ပြီးလူပေါင်း85ယောက်ကိုဗီယက်နမ်အာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။အဲ့ဒီအချိန်ကလေးကစလို့တရုတ်နဲ့ဗီယက်နမ်တို့အခင်းဖြစ်ရပ်ကိုသုံးသပ်ဖို့ရာအလို့သဘောတွေ့ဆုံခဲ့ကြပြီးဇူလိုင်လမှာတော့တရုတ်ကရေနံတွင်းကိုပြန်ဖယ်ပေးခဲ့ပါတယ်။အခုတော့တရုတ်လူမျိုးစုတွေကသူတို့ဘေးကင်းလုံခြုံတယ်လို့ခံစားရပြီးဆိုပြီးပြောကြပါတယ်။တရုတ်လူမျိုးစုတွေဟာဗီယက်နမ်မှာစစ်ရုံတွေကိုတိုးချဲ့တိစောက်ဖို့လုပ်နေကြပြီလို့ဟိုချီမင်းမြို့တော်ကမလေးရှားစီးပွားရေးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌတိုင်းဘီဟန်ကပြောပါတယ်
။ Putting aside the problems or the issues between Vietnam and China from the
ဗီယက်နမ်နဲ့တရုတ်ကြားကပြဿနာတွေဒါမှမဟုတ်ကိစ္စရပ်တွေကိုဖေးဖယ်ထားပြီးစွန်ဦးတီထွန်းလုပ်ငန်းရှင်ရဲ့အမြင်ကနေပြောမယ်ဆိုရင်တရုတ်ရင်းနှီးမြှုပ်နှံမှုအတွက်ချိန်ချောက်မှုလုံးဝမရှိပါဘူး။ထိုင်ဝမ်ကတရုတ်ပဲဖြစ်ဖြစ်၊ဟောင်ကောင်ကတရုတ်ပဲဖြစ်ဖြစ်၊မလေးရှားကတရုတ်ပဲဖြစ်ဖြစ်ဒါမှမဟုတ်စင်ကာပူကတရုတ်ပဲဖြစ်ဖြစ်ပေါ့။တကယ်တမ်းကျတော့လူတွေကတိတ်ကိုအပြုသဘောဆောင်ပြီးဗီယက်နမ်နိုင်ငံပိုကောင်းလာရေးလှုပ်ချင်ကြတာပါ
။တရုတ်ပြည်မှာကြီးကတရုတ်တွေလည်းဗီယက်နမ်မှာနောက်တစ်ကျော့ပြန်လှုပ်လာနေကြပါပြီ။အဒီကယုံနေမဖြစ်ခင်တုန်းကတရုတ်ဟာဗီယက်နမ်မှာအဆင့်ခွင့်နဲ့အများဆုံးရင်းနှီးမြှုပ်နှံသူဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကဒေါ်လာ 1.3 ဘီလီယံရင်းနှီးမြှုပ်နှံခဲ့တာကြောင့်2012ခုနှစ်တုန်းကတည်းက6ဆကျော်ပိုများလာပါတယ်။ဒါပေမဲ့လည်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုအများစုကအထယ်လေးစက်ကရီယာနဲ့စားသုံးကုန်တွေအတွက်ကုန်ချမ်းအနေနဲ့ရင်းနှီးမြှုပ်နှံကြတာပါ။တရုတ်အပေါ်အလွန်အကျွံမှီခိုနေရတဲ့ပေါ်စိုးရင်လာတဲ့ဗီယက်နမ်ကကိုယ်ပိုင်ရင်းမြစ်တွေကိုရှာဖွေထုတ်လုပ်လာတာနဲ့အမျှမေလာကစားလို့အဲ့ဒီကုန်ချမ်းပစ္စည်းတွေတင်သွင်းတာကျသွားခဲ့ပါတယ်။ဗီယက်နမ်စတော့ဈေးကွက်ဟာ15ရာခိုင်နှုန်းကျသွားခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေမတိုင်ခင်အခြေအနေကိုပြန်ရောက်လာတာကြောင့်လဲပြည်ပရင်းနှီးမြှုပ်နှံသူတွေတက်ကြွနေကြတာပါအမေရိကန်လိုပြည်ပပို့ကုန်ဈေးကွက်တွေမှာစီးပွားရေးအခြေအနေတိုးတက်လာတာကလည်းဒီနှစ်မှာစီးပွားရေးတိုးတက်မှုနှုန်း 9.6 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပါတယ်ဗီယက်နမ်ရဲ့အခွန်ဝင်ငွေထက်ဝက်ဟာပြည်ပရင်းနှီးမြှုပ်နှံမှုကနေရနေတာကြောင့်မို့နောက်ထပ်မတိမငြိမ်ထပ်ဖြုတ်ဖို့အလားအလာမရှိလာဘူးလို့လေ့လာသူတွေကသုံးသပ်ပါတယ်ရေရှည်မှာတော့ဗီယက်နမ်အနေနဲ့ရင်းနှီးမြှုပ်နှံမှုခွင့်ပြုချက်ထုတ်ပေးတာကိုလွယ်ကူရွေးချယ်အောင်လုပ်မယ်ပြည်ပရင်းနှီးမြှုပ်နှံသူတွေအတွက်မြေယာအသုံးပြုခွင့်ကိုချက်ထွင်ပေးမယ်။ဟိုချီမင်းစီးတီးနဲ့မြို့ပြင်ကစစ်မှုဇုန်တွေကိုချိတ်ဆက်ပေးမယ်။တယ်ယူပို့ဆောင်ရေးစနစ်အစ်စ်တွေတည်ဆောက်လိမ့်မယ်လို့ခန့်မှန်းထားကြပါခင်ဗျာ
။ကိုချိုချိုသိန်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်။ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရစေ။
ရချင်မခင်မြန်မာနိုင်ငံမှာပြောပြောနေကြတဲ့အလောက်ဟုသမျှကုန်ရှိစွာဆိုတဲ့ဇာတ်ဟာဘလောက်အထိမှန်ကန်ပါသလဲအောက်ခြေကအများတကာမလုပ်ချင်တဲ့အလုပ်တွေကိုလုပ်နေသူတွေအပေါ်ကျန်တဲ့သူတွေရဲ့ဆက်ဆံရေးနဲ့အမြင်တွေကရောဘလို့ရှိပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဒက်ရလီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က1239382554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ။
မင်းပြန်အင်္ဂါနေ့ည9နာရီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းသောရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOE ရဲ့တင်းတင်းလာနေညပိုင်းထုတ်လွှင့်ချက်တွေကိုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ကျမတို့ရဲ့အခုထုတ်လွှင့်ချက်တွေကိုရေဒီယိုကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်လို့ရပါတယ်ရှင်။အခုကတော့သတင်းဖတ်ဆင်ခန်းစာတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးမှာကတော့ဆူမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင
်
Apple ကုမ္ပဏီရဲ့ CEO အကြီးအကဲ Tim Cook ကတော့သူ့ရဲ့ကုမ္ပဏီမှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေထဲမှာဒီလူမျိုးကြားမှမျက်မျက်တတမရှိသေးလို့မကျေနပ်သေးဘူးလို့ကိုလူသိရှင်ကြားထုတ်ပြောတယ်နော
်ဟုတ်တယ်ဗျဒီအမေရိကန်မှာခြေစိုက်တဲ့ IT ကုမ္ပဏီတွေကသူ့ရဲ့ဝန်ထမ်းတွေထဲမှာဘယ်လိုလူတွေကိုခန့်ထားတယ်ဆိုတာဒီကိန်းဂဏန်းတွေအများသိအောင်လို့ Employee Diversity အစဉ်ကစားဆိုပြီးထုတ်ပြန်ကြတယ်မဟုတ်လားအဓိကကတော့သူတို့ခန့်ထားတဲ့လူတွေထဲမှာလူမျိုးစုံအတိုင်းအောင်စုံပါတယ်အမျိုးသားအမျိုးသမီးမရွေးခန့်ပါတယ်ဆိုတာကိုပြကျင်တာပါဒါကြောင့်မလို့ဒီ Apple ကလည်းဒီကိန်းဂဏန်းတွေကိုပထမဆုံးကြိမ်ထုတ်ခဲ့တာပေါ့
Apple ရဲ့ Employee Diversity ကိန်းဂဏန်းတွေကိုကဏ္ဍ3ခုခွဲပြီးတော့စာရင်းထုတ်တယ်ရှင်နီးပညာနဲ့ဆိုင်တဲ့ကဏ္ဍတွေမှာအလုပ်လုပ်နေကြတဲ့သူတွေနီးပညာနဲ့မဆိုင်တဲ့ကဏ္ဍတွေမှာအလုပ်လုပ်နေကြတဲ့သူတွေနဲ့ယာရုကြီးကြီးတာဝန်ယူထားကြတဲ့သူတွေဆိုပြီးတော့ခွဲလိုက်တာပါအဲ့လိုမျိုးစာရင်းထုတ်ပြန်ရင်းနဲ့ CEO Tim Cook ကအဲ့ဒီအရေးအတွက်တွေပေါ့သူ့ရဲ့ထင်မြင်ချက်ကိုလည်းရေးခဲ့တာလေချုံပြောရရင်တော့စုစုပေါင်း 9,800 ရှိတဲ့ Apple ကုမ္ပဏီဝန်ထမ်းတွေထဲမှာလူမျိုးတွေနဲ့အမျိုးသားတွေကအများစုဖြစ်နေတာကြောင့်အများကြီးတိုးတက်အောင်လှုပ်ဖို့လိုသေးတယ်ဆိုတာကိုဝန်ခံပြီးတော့ရေးထားတယ်ရှင်
။သူ့ရဲ့ဒီကုမ္ပဏီဝန်ထမ်းကိန်းဂဏန်းတွေကိုကြည့်လို့ရှိရင် Artex ဆရာတခုကတော့ဒီဝန်ထမ်းတွေထဲမှာအရေးအတွက်ဒုတိယအများဆုံးကကျွန်တော်တို့အာရှလူမျိုးတွေပဲ။အ
ဲ့ဒါကြောင့် USA Today ရဲ့ IT ဆောင်းပါးက Apple ကုမ္ပဏီဟာတဲ့ Silicon Valley မှာရှိနေတဲ့တခြားနည်းပညာကုမ္ပဏီတွေနဲ့ဘာမှထူးထူးခြားခြားမကွာပါဘူးတဲ့။လူဗျူအာရှနဲ့အမျိုးသားတွေကလွှမ်းမိုးနေတဲ့ကုမ္ပဏီဖြစ်တယ်လို့ကိုစောင်းပါမှာအစချီပြီးတော့ရေးထားတယ်လေ
အဲ့ဒါလည်းဟုတ်တယ်ဗျဒီတခြား IT ကုမ္ပဏီတွေကထုတ်တဲ့ဝန်ထမ်းကိန်းဂဏန်းစာရင်းကိုနှိုင်းယှဉ်ကြည့်ရင်လည်းအမျိုးသားတွေကလူများစုလူဖြူတွေကလူများစုဖြစ်နေပြီးတော့အာရှလူမျိုးတွေကဒုတိယအများစုဖြစ်တာကိုတွေ့ရတယ်ဗျအ
ဲ့ဒီလူမျိုးမမျှမတဖြစ်နေတာကိုပြင်ရအောင်မယ်လို့ Apple CEO Tim Cook ကဒီလူသိရှင်ကြားထုတ်ပြောတာကိုဒန်းတူအခွင့်အရေးအတွက်လှုံ့ဆော်နေကြတဲ့သူတွေကတော့ချီးကျူးနေကြတယ်နော်ဘာလို့လဲဆိုတော့တချို့ IT ကုမ္ပဏီတွေကအကြီးအကဲတွေအားဆိုလို့ရှိရင်သူတို့ကုမ္ပဏီမှာဘယ်လိုလူမျိုးတွေခန့်ထားလဲအမျိုးသမီးအမျိုးသားအရေးအတွက်ဘယ်လောက်ရှိတယ်လဲဆိုတာကိုထုတ်ပြောဖို့ကိုတော့မှညင်းကြတယ်ဆိုတာကို USA Today သတင်းစာကတော့ထောက်ပြပါတယ
် Apple ရဲ့ဝန်ထမ်းကိန်းဂဏန်းတွေကိုပြန်ကြည့်ရလို့ရှိရင်ဒီကုမ္ပဏီဝန်ထမ်း80ရာခိုင်နှုန်းကအမျိုးသားတွေနဲ့အမျိုးသမီးတွေက30ရာခိုင်နှုန်းပဲရှိတယ်နောက်အများစုဖြစ်တဲ့လူဖြူတွေက55ရာခိုင်နှုန်းဒုတိယအများဆုံးအာရှလူမျိုးတွေက15ရာခိုင်နှုန်းစပိန်ဘာသာစကားပြောကြတဲ့လူမျိုးတွေက17ရာခိုင်နှုန်းလူမဲတွေက9ရာခိုင်နှုန်းလူမျိုးနှမျိုးရောနေတဲ့သူတွေက2ရာခိုင်နှုန်းနဲ့ကိုယ့်အကိုဘာလူမျိုးလဲဆိုပြီးတော့ခွဲခြားမပြောထားတဲ့သူတွေက9ရာခိုင်နှုန်းရှိကြတယ်တဲ့အဲ့ဒါကဒီကဘာလုံးမှာရှိတဲ့ Apple ဝန်ထမ်းတွေကိုခွဲခြားပြောတာပါအ
မေရိကန်နိုင်ငံတစ်ခုထဲမှာဆိုရင်လည်းဒီနည်းပညာနဲ့ဆိုင်တဲ့ကဏ္ဍတွေမှာခန့်ထားတဲ့သူတွေကဆော့ဆော့ရလို့ပဲလူမျိုးတွေကအများဆုံး54ရာခိုင်နှုန်းရှိပြီးတော့အာရှလူမျိုးတွေကဒုတိယအများဆုံး23ရာခိုင်နှုန်းတောင်ရှိနေပါတယ်နောက်ထိပ်ပိုင်းတာဝန်တွေယူထားကြတဲ့သူတွေဆင်းရဲမှာဆိုလို့ရှိရင်လည်းလူမျိုးတွေက64ရာခိုင်နှုန်းနဲ့အများဆုံးပဲအာရှလူမျိုးတွေကလည်း27ရာခိုင်နှုန်းနဲ့ဒုတိယအများဆုံးပါပဲ
Apple ကုမ္ပဏီမှာပါမဟုတ်ဘူးဗျဒီအမေရိကက IT ကုမ္ပဏီကြီးတွေမှာအမျိုးသမီးဝန်ထမ်းတွေကတော်တော်ကိုကွာနေသေးတာကလည်းစိတ်ဝင်စားစရာပဲဗျရေဘူးရအဖြစ်ဒီအမျိုးသားအမျိုးသမီးရေအတွက်က3ချိုးတချိုးနီးပါးလောက်ဖြစ်နေသေးတာပဲ
အဲ့ဒါနဲ့ပတ်သက်လို့ Facebook ရဲ့နည်းပညာလုပ်ငန်းလှည့်ပတ်မှုဆိုင်ရာအကြီးအကဲ Sheryl Sandberg ကိုဒီ USA Today ကအမေးအဖြေလုပ်ထားတဲ့အထက်မှာလောလောဆယ်အမေရိကန်မှာ Computer Science ဘာသာရပ်နဲ့ပွဲရထားတဲ့အမျိုးသမီးနှုန်းက18ရာခိုင်နှုန်းပဲရှိတယ်တဲ့အဲ့တော့ဒီ IT အလုပ်ခွင်တွေမှာအမျိုးသားအမျိုးသမီးဒန်းတူအရေးအတွက်ဖြစ်ဖို့ဆိုလို့ရှိရင်ကွန်ပျူတာဆိုင်ယင့်နဲ့ပွဲရတဲ့အမျိုးသားတွေနဲ့ထပ်တူအမျိုးသမီးတွေထဲမှာလည်း58ရာခိုင်နှုန်းရှိစေချင်ပါတယ်လို့သူကဖြေထားတယ်လေ
။သူပြောသလိုဆိုရင်တော့ဒီ IT ဝန်ထမ်းတွေမှာအမျိုးသမီးအမျိုးသားအရေးအတွက်မျှဖို့မလွယ်သေးဘူးပေါ့ဗျာ။နောက်ဒီ IT ကုမ္ပဏီတွေရဲ့ကိန်းဂဏန်းတွေအရဆိုရင်လည်းဝန်ထမ်းတွေက diverse ဖြစ်တဲ့ကွဲပြားခြားနားတဲ့နောက်ခံတွေကလူမျိုးစုံဖြစ်တယ်လို့ပြောဖို့ခက်တာပေါ့။ဒါပေမဲ့ဒီ Apple မှာတော့ Tim Cook အကြီးအကဲဖြစ်လာပြီးရဲ့နောက်ပိုင်းဒီအခြေအနေကိုပြင်ဖို့ကြိုးစားတာကိုလည်း Sound Mark 2ကဥမာပေးပြီးတော့ရေးထားကြတယ်မဟုတ်လားဗ
ျဟုတ်ပါတယ်ရှင်ဒီ Wall Street Journal ရဲ့ IT Blog မှာလည်းရေးတယ် Forbes ရဲ့ Online Sound Mark မှာလည်းရေးတယ်တခြားအထင်ကြီးတဲ့သတင်းစာကြီးတွေမှာလည်းရေးကြပါတယ် Steve Jobs ဆုံးသွားပြီးတော့ Tim Cook CEO ဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီ Cuba နယ်ပွား American Eddie Q ကိုအကြီးအကဲအရာရှိယာရုခန့်ခဲ့တာနောက်ပြီးတော့ဒီအုပ်ချုပ်ရေးပိုင်းယာရုမှာ African American အမျိုးသမီးတယောက်ကိုပထမဆုံးနေရာပေးခဲ့တာနောက် Burberry Fashion Company မှာ CEO လုပ်ခဲ့တဲ့အမျိုးသမီးကို Apple လက်လီအယောင်ဌာနတွေကိုကြီးကြပ်အုပ်ချုပ်တဲ့အကြီးအကဲဖြစ်နေခန့်ခဲ့တာတွေကိုဥပမာပေးပြီးတော့ရေးကြပါရယ
်အထူးခြားဆုံးကတော့ဒီလိန်တူချစ်သူတွေကိုထောက်ခံတဲ့လှုပ်ရှားမှုတွေလူခွင့်လှုပ်ရှားဆောင်ရွက်ကြတဲ့အဖွဲ့တွေနောက်အမျိုးသမီးတွေ IT လောကထဲကိုဝင်ပိုးအားပေးတဲ့ဆောင်ရွက်မှုတွေမှာ Apple က sponsor လုပ်ထောက်ခံတာကိုလည်းဆောင်မတွေကအကောင့်ဘက်ကနေပြီးတော့ရေးကြပါရယ်
Apple ရဲ့အောင်မြင်မှုတွေအတွက်ဒီလူမျိုးစုံအသားအရောင်စုံကလာကြတဲ့သူတွေဝိုင်းပြီးတော့အလုပ်လုပ်ကြဖို့ဟာအရေးကြီးတယ်ဆိုတာကို Apple ကိုစပြီးတော့တည်ထောင်တဲ့အစောပိုင်းအချိန်တွေကသိပါတယ်လို့ Tim Cook ကရေးထားပါတယ်။နောက်ပြီးတော့သူတို့ကုမ္ပဏီဟာလူမျိုးအသားအရောင်နဲ့ယောက်ျားမိန်းမဆိုတဲ့ကွဲပြားမှုတွေတွေမကပါဘူးတဲ့။ဘလို့လိင်မျိုးကိုစုံမဲ့သူပဲဖြစ်ဖြစ်စစ်ပြန်မဲ့ဖြစ်ဖြစ်မတန်ဆွမ်းတဲ့သူပဲဖြစ်ဖြစ်မခွဲကြပါဘူးတဲ့။ကိုကဘသူဘဝဖြစ်တယ်ဘယ်ရလာတယ် ဘလို့အတွေ့အကြုံတွေရှိတယ်ဆိုတာကကိစ္စရပ်တွေကိုလေ့လာတဲ့နေရာမှာနောက်ပြဿနာတွေကိုရှင်းတဲ့နေရာမှာအများကြီးလွှမ်းမိုးမှုရှိတာကြောင့်အဲ့လိုကွဲပြားခြားနားမှုတွေကိုကြိုးစို့ရမယ်ဆိုတာကိုယုံကြည်တယ်လို့သူကတော့ရေးထားပါတယ်ရှင
်မဆုမြတ်မစီစဉ်ပြီးကိုသားညုံနဲ့အတူတင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်အခုတင်ပြခဲ့တဲ့ဒီဘလော့ဂါရီပြောသမျှအပတ်စဉ်အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းဝင်ရောက်ဖတ်ရှုလို့ရပါတယ်။အခုကတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလှအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။မိုက်အေးတန်တာကျော်အစီအစဉ်တင်ဆက်တာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ့ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းတော်မှာတော့ကွယ်လွန်သူမင်းသားကြီး Robin Williams ကိုဝါရှင်တန်ကပုံတူပြတဲ့ကဘလို့ခုံပြပါလဲပြီးတော့ Lady Gaga တယောက်ဂျပန်ကိုဘလို့ပုံဝစ်ဆောင်ပြီးတော့ရောက်သွားခဲ့ပါလဲဒီလိုမျိုးကမ္ဘာတစ်လွှာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်လာတွေကိုပြောပြပေးသွားမှာပါ
Everyone can rock out like a superstar.
ဒီနေ့ကပဲရုတ်တရက်ကွယ်လွန်သွားခဲ့တဲ့ American ဟာသားတယောက်ဆောင်မင်းသားကြီး Robin Williams ကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့ဓာတ်ပုံတစ်ပုံကို Washington မြို့တော်က Smithsonian ပုံတူပကြီးပြလိုက်မှာဩဂုတ်လ12ရက်နေ့အင်္ဂါနေ့ကပဲချိတ်ဆွဲလိုက်ပါတယ်။အဲဒီဓာတ်ပုံက1989ခုနှစ်မှာဓာတ်ပုံဆရာ Michael Dressler က Time Magazine အတွက်ရိုက်ကူးခဲ့တာဖြစ်ပြီးတော့အဲ့အင်္ဂါနေ့မနေ့အထိပဲပြလိုက်ရဲ့စတိုကန်ထဲမှာရှိနေခဲ့တာပါ
Help shape American history and culture Robin Williams major entertainment star for the last 40 years almost
ကျွန်တော်တို့ဒီပုံတူပကြီးပြလိုက်က American သမိုင်းနဲ့ယဉ်ကျေးမှုပုံဖော်ရမှာပါဝင်ခဲ့ကြတဲ့သူတွေရဲ့ဘဝကိုဂုဏ်ပြုဖို့ရည်ရွယ်တာပါမင်းသားကြီး Robin Williams ဟာပြီးခဲ့တဲ့နှစ်ပေါင်း40နီးပါးကာလတခြားဖြောပြေးလောကမှာအထူးထင်ရှားတဲ့ပုံကိုကြီးပါဒီမနေ့အဲ့ရနိုရောသူ့ရဲ့နာရေးသတင်းဖတ်ပြီးတာနဲ့ Robin Williams ရဲ့ပုံလူကိုငါတို့ရဲ့ပြားလိုက်မှာချိန်မှလို့တွေးမိခဲ့ပါတယ်ဆိုပြီးတော့ပြားလိုက်ရဲ့ဝိုင်းရင်သမိုင်းပညာရှင် David Ward ကပြောပါတယ် Robin Williams ဟာတကယ်လဲမရဲ့ဟာတာပွဲကစားလို့ရုပ်ရှင်ကြီးအထိဖြောပြေးပုံစံမျိုးစုံမှာပါရမီရင့်တန်သူပါဟာသာတရုတ်ဆောင်ဖြစ်နေစခဲ့ပေမဲ့တကယ်ဒရမာကားကြီးတွေမှာလည်းပြပြပြင်းပြင်းကိုတရုတ်ဆောင်နိုင်ခဲ့ပါတယ်။သူဟာ1998ခုနှစ်က Goodwill Hunting ရုပ်ရှင်မှာစိတ်ပညာရှင်ဖြစ်နေတရုတ်ဆောင်ပြီးတော့ Oscar ဆုရရှိခဲ့ပါတယ်။ဒီထင်ရှားတဲ့သူ့ရဲ့ Time Magazine မျက်နှာဖုံးပုံကိုတော့ Smithsonian ပုံတူပကြီးပြတိုင်းမှာတပတ်တာချိတ်ဆွဲပြသထားမှာဖြစ်ပါတယ်ရှင်။နာမည်ကျော်မင်းသား George Clooney ရဲ့ဇနီးလောင်း Amal Alamuddin ဟာကုလသမဂ္ဂရဲ့ဂါဇာဒေသအစုံစမ်းစစ်ဆေးရေးမှုဖြစ်နေခန့်အပ်ခံရပါတယ်။ British Lebanese နယ်ပွား Alamuddin ဟာ Israel ရဲ့ဂါဇာကမ်းမြောင်ဒေသကိုလေကြောင်းကတိုက်ခိုက်တဲ့ဂါဇာပြည်ပခါအတွင်းဖြစ်ပေါ်နိုင်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆေးရာဇဝဲမှုတွေကိုစုံစမ်းဖို့အတွက်ကုလသမဂ္ဂကဖွဲ့စည်းတဲ့စုံစမ်းရေးကော်မရှင်မှာကျွမ်းကျင်သူ3ဦးထဲ2ဦးအပါအဝင်ဖြစ်ပါတယ်။နိုင်ငံတကာဥရေဘာသာရက်ပေါမောက်ခကနေဒါနိုင်ငံသား William Sashbest ကသူတို့အဖွဲ့ရဲ့အကောင်ဆောင်မှာနောက်အဖွဲ့ဝင်တူကတော့ Senegal နိုင်ငံကကုလသမဂ္ဂရဲ့ဝါရဲ့လူခွင့်ရေးကျွမ်းကျင်သူဖြစ်ပြီးတော့သူတို့က2015ခုနှစ်မတ်လမှာကုလသမဂ္ဂလူခွင့်ရေးကောင်စီကိုအစီရင်ခံစာတင်ရမှာဖြစ်ပါတယ်ဂါဇာဒေသမှာအစ္စရေးရဲ့တလကြာလေကြောင်းတိုက်ခိုက်မှုနဲ့ဟာမစ်စစ်သွေးကြွားတွေရဲ့အစ္စရေးဘက်ကိုပစ်ခတ်တဲ့ဒုံးကျည်တွေကြောင်းပါလက်စတိုင်း2000နီးပါးနဲ့အစ္စရေးနယ်ပယ်68ဦးသေဆုံးခဲ့ရပါတယ်ရှင်။ The Pop Ball ဆိုတဲ့ခေါင်းစဉ်နဲ့အာရှဒလွားဖြောပြေးခီထွက်လာတဲ့ American Pop အဆိုတော် Lady Gaga တယောက်ပထမဆုံးခီတစ်ထောက်ဖြစ်နေဂျပန်နိုင်ငံတိုကျိုမြို့တော်နရီတာနိုင်ငံတကာလေဆိပ်ကိုဩဂုတ်လ12ရက်နေ့ကပဲဆက်ရောက်လာခဲ့ပါတယ်။တနစ်ကိုဒေါ်လာတန်80လောက်ဝင်ငွေရှိတဲ့လေဒီဂါဂါဟာတိုကျိုမြို့တော်မှာဩဂုတ်လ13-14ဗုဒ္ဓဖူးနဲ့ကြာတာရီးနေတွေမှာဖျော်ဖြေသွားခဲ့တာပါ။အဲနောက်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကိုခီးဆက်ပြီးတော့ဩဂုတ်လ16ရက်နေ့မှာဖျော်ဖြေခဲ့တယ်လို့နောက်ဩစတြေးလျနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။သူတွေဒီအရာတွေလှုပ်တက်လုံလုံနဲ့တကယ်ကိုထူးပေဆမ်းမေးဆိုတဲ့ဝစ်စုံတွေဝစ်စင်တက်လို့နာမည်ကျော်တဲ့ Lady Gaga ဟာဒီတစ်ခေါက်တော့ရောင်စုံကြောက်တွေစီပြီးတော့ဒီဇိုင်းဖော်ထားတဲ့မှန်နိုင်လွန်ကုလုံးပေါ်ဝစ်စုံနဲ့ဇာလဲရှိဖနဲ့ငွေရောင်စပင်းစစ်ထုံးရှိပုံနဲ့ပြိုးပြက်လက်ပြီးတော့ဂျပန်ကိုရောက်လာခဲ့ပါတယ်
ဂျပန်ကခွေးမပြုတ်လို့ခေါ်လာလို့မရတဲ့သူ့ရဲ့ခွေးလေးနေရာမှာအစားထိုးပြီးတော့ခွေးရုပ်လေးကိုလည်းလက်ထဲမှာပွေ့ချလာခဲ့တာပါသူရဲ့ဝတ်ပုံစားပုံလိုဝတ်စားဆင်ရင်လာကြတဲ့သူရဲ့ပေးအပ်သက်တွေနဲ့လည်းလေဒီဂါဂါခဏရက်ပြီးတော့နှုတ်ဆက်စကားပြောသွားခဲ့ပါတယ်။ဩဂုတ်လ၁၇ရက်နေ့ကဂျိုးဆွဲကြပြီးတော့တက်သေးသွားတဲ့လက်မကျော်ဟာသမင်းသားကြီးရော်ဘင်ဝီလျံစ်ရဲ့သတင်းစုနဲ့ပတ်သက်ပြီးတော့လေဒီဂါဂါကဘာမှပြောမသွားပေမဲ့သူ့ရဲ့ Twitter သတင်းစာမျက်နှာမှာတော့ငင်းငင်းရမှာနားခုန်နိုင်ပါစေရော်ဘင်။ရှင်ကကျမတို့ကိုတိတ်ကိုပျော်ရွှင်အောင်လှုပ်ပေးခဲ့သူပါ။ဒီအဖြစ်ဆိုးကြီးကြောင့်တော့စိတ်ကြယောဂါကဘလောက်တောင်မှအစိုးရင်စရာကောင်းလဲဆိုတာလူတွေပို့ပြီးသတိပြုလာနိုင်မယ်ထင်ပါတယ်။စိတ်ကြယောဂါခံစားနေရတယ်ဆိုရင်ဒီ website ကိုဆက်သွယ်ပါဆိုပြီးတော့စိတ်ကြယောဂါခံစားရတဲ့သူတွေကိုကူညီပေးတဲ့ website ကိုလည်းသူ့ရဲ့ Twitter message မှာထည့်ပေးထားပါတယ်။ဂျပန်လေဆိပ်မှာတော့ Lady Gaga ကိုကိုယ်တိုင်ကိုယ်ကျမြင်ရတဲ့ပရိသတ်တွေအရန်ကိုပျော်ရွှင်စိတ်လှုပ်ရှားသွားကြတယ်ဆိုတာတွေ့ရပါတယ်။ဒီလို Lady Gaga ရဲ့ထူးဆန်းတဲ့ fashion style ကိုကြိုက်ကြတာအထူးဆန်းတော့မဟုတ်ပါဘူးနော်။YouTube ကနေပြီးတော့ fashion ကြောင့်ဘလို့ဝစ်စားရမလဲသင်ကြားပို့ချပေးနေတဲ့ Michelle Fan က Lady Gaga No House ဆိုတဲ့ Lady Gaga လို့ဘလို့ဝစ်စားပြင်ဆင်ရမလဲဆိုတဲ့ video ကိုကဘာတဝမ်းကကြည့်တဲ့အခောက်ရေပေါင်း55သန်းရှိတာပါအခု Lady Gaga ရဲ့ Art Pop Studio Day တပြားကတော့2013 November ကထွက်ပြီးတော့ US ရော UK မှာပါ number 1ဖြစ်တဲ့ Day Album ဖြစ်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
ချင်းရှားချော်ချာသူတွေရဲ့သတင်းလေးကိုစူးစီးတင်ပြထားတဲ့မရေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာပဲဖြစ်ပါရရှင်။အခုကတော့သူယုံကြည်ရာစီစဉ်ကိုထုတ်လွှင့်ပေးရမယ့်အလှည်ပါ။ဒီသတင်းပတ်သူယုံကြည်ရာစီစဉ်မှာတော့မြန်မာအခြေခံလူထုရဲ့လိုအပ်ချက်ကိုနားလည်သဘောပေါက်ပြီးခေါင်းဆောင်နိုင်တဲ့ရည်ချင်းတွေနဲ့ပြည်စုံပြီးဆိုရင်ကိုယ်နိုင်ငံပြန်ပြီးအလုပ်လုပ်မယ်ဆိုတဲ့အမေရိကန်ပြည်ထောင်စုဝါရှင်တန်Jefferson College မှာပညာလေ့လာစီပိုးနေတဲ့ကိုလာဖုံးမြင့်ရဲ့ယုံကြည်ရာကိုပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင
်။ဒီနေ့တော့လောင်းချက်ခဲ့တဲ့ပညာရဲ့သင်ခဲ့တဲ့ theory တွေဒီမကပါဘူး။ဒီမှာလူတွေနဲ့ဆက်ဆံပုံသူတို့ရဲ့သူတို့ society ပေါ့နော်သူတို့လူမှုအဖွဲ့အစည်းကဘလို့ဒီနိုင်ငံရေးစနစ်တွေဒီလူမှုရေးစနစ်တွေစီးပွားရေးစနစ်တွေကဘလို့ဘာကြောင့်ဒီနိုင်ငံကိုကမ္ဘာပေါ်မှာအကောင်ဆုံးနိုင်ငံဖြစ်အောင်လို့အစိုးရတွေရောလူမှုအဖွဲ့အစည်းရောလုပ်နေရဲ့အဲ့ဒါတွေကကျွန်တော်ရဲ့တွေးကြုံတွေပေါ့အဲ့တွေးကြုံတွေကိုဟုတ်တယ်မြန်မာနိုင်ငံတွေက delay ထုံးစံတွေကွာခြားတဲ့ပြည်သူတွေမတူဒါပေမဲ့တေချာစဉ်းစားမယ်ဆိုရင် format ကပြည်သူပါပဲအဲ့ဒီစနစ်ကိုပြန်ပြီးတော့တချင်ကြရင်မြန်မာနိုင်ငံမှာသုံးနိုင်အများကြီးအကျိုးရှိတယ်ကျွန်တော်ယုံကြည်အဲ့တော့ကျွန်တော်စဉ်းစားတော့လေးနှစ်ပြီးတော့အင်ကျွန်တော် master ဖြစ်ဖြစ်တာမဟုတ်ရင်ဥပဒေကြောင့်ပေါ့နော်ဒီမှာ law school ကသူက master နဲ့မတူဘူးညသူကလေးနှစ်ပွဲယူပြီးတော့ law school တော့တက်ပြီဆိုရင်သူက JD ဆိုရဲပွဲပေးတယ် JD က juris doctor လို့ရှေ့ကောက်ပေါ့နော်အဲ့တော့အဲ့ပွဲရပြီးသွားပြီဆိုရင် law practice လို့ရရှေ့ရှေ့နေလို့ရတော့လေသူကအဲ့တော့ကျွန်တော်က international law နိုင်ငံတကာဥပဒေကို focus လုပ်ဖို့ဒါဟာဘာသာဒေါက်တာဆူဂျီပြောသလိုပဲ rule of law ကနိုင်ငံရဲ့အခြေခံဖြစ်တယ်အဲ့တော့ဒီ rule of law မရှိဘူးဆိုရင်နိုင်ငံတကာနိုင်ငံကဘလောက်ပဲဒီပညာသာဓာတ်တွေပေါမရနေပါသေးဘလောက်ပဲပြည်သူတွေရဲ့စိတ်အားထက်သန်နေပါသေးကောင်းကောင်းမွန်မွန်မတိုးတက်နိုင်ဘူးအပြည့်အဝမတိုးတက်နိုင်အဲ့ဒါပထမဦးဆုံးကျွန်တော်ပြောင်းလဲခြင်းလေပေါ့အဲ့ကဏ္ဍကကျွန်တော်ပထမဦးဆုံးပါဝင်ပြီးတော့ပြောင်းလဲခြင်းတဲ့ကဏ္ဍဖြစ်ကျွန်တော်အဲ့ဒီနှစ်ဒီနောက်ထပ် law school ပြီးမြန်မာနိုင်ငံပြန်တဲ့ခါကျရင်လည်းကျွန်တော်တခုစဉ်းစားရပါလေဆိုတော့ကျွန်တော်နိုင်ငံရေးလုပ်ချင်တာနိုင်ငံရေးလုပ်ချင်တယ်ဆိုပေမဲ့တကယ်နိုင်ငံရေးသမားကောင်းတယောက်ဆိုတော့ကျွန်တော်ဘယ်လိုမြင်တော့ဆိုတော့ဒီပြည်သူတွေကိုတကယ်နားလဲတဲ့ပြည်သူတွေကဘာလို့ချင်တာလဲပြည်သူတွေကဘယ်လိုမျိုးဘဝတွေဖြတ်တန်းနေရလဲဆိုတော့တကယ်ကိုနားလဲတကယ်ကိုအတွေ့အကြုံနဲ့ဆက်ဆက်လို့ရတဲ့လူတယောက်ကလည်းနိုင်ငံရေးသမားကောင်းတယောက်ဖြစ်မယ်လို့ကျွန်တော်ယုံကြည်တယ်အဲ့တော့ရှင်းပြပြောရင်ကျွန်တော်ငွေကြေးရန်ကုန်မှာနေရခင်ဗျာ
ကန်ကောင်းထောင်းမှာဆိုတာလည်းဒီ international အကြောင်းလိုမျိုးအကြောင်းတက်ခဲ့ရတယ်ပြီးတော့ PP ခြင်းနဲ့ဒီ American Center လို့ဖွဲ့စည်းမျိုးတွေအဲ့မှာသွားပြီးတော့ဒီ American နိုင်ငံရောက်လာတယ်ပေါ့အဲ့တော့ရှင်းရှင်းပြောရင်တကယ်တမ်းပြည်သူတွေတကယ်တမ်းမြန်မာပြည်လို့ပြောလိုက်ပြီဆိုရင်မြန်မာနိုင်ငံသားတွေနိုင်ငံသားတွေတကယ်60ရာခိုင်နှုန်းအထက်ကအောက်ထည်လူရန်စားခြေနေလူရန်စားတွေနဲ့ဖွဲ့စည်းထားဖြစ်တယ်အဲ့ဒါကိုတကယ်နားလည်ဖို့အတွက်ကြတော့အဲ့ဒီမီဒီယာတွေသွားပြီးတော့လူနေအလုပ်တွေလုပ်အကြိုင်မဟုတ်ရင်တော့မှနှစ်သုံးနှစ်လောက်တကယ်ကိုသွားပြီးတော့တွေ့ကြုံယူဖို့လိုရလို့ကျွန်တော်ယုံကြည်တယ်အဲ့တော့အခုလေးလာသလောက်ပြီးရသလောက်ဆိုရင် NLD ကအဲ့လိုမျိုးအဖွဲ့ program တွေအများကြီးလုပ်နေရလို့ကျွန်တော်ကြားတယ်ဒီ NLD ရဲ့ volunteer program ကအဲ့ဒီမီဒီယာတွေသွားပြီးတော့အောင်တဲ့သမားတွေအချိန်ကလူဝန်းစားရနေပေါ့နော်လှူအားပေးလုပ်ငန်းတွေပါဝင်နေဆိုတော့ကျွန်တော်အဲ့လိုမျိုးလုပ်ငန်းမျိုးပေါ့ပါဝင်ပြီးတော့တစ်နှစ်သုံးနှစ်လောက်ကိုတွေ့ကြုံအောင်ပြင်ကိုဝါသနာရအောင်ပေါ့ဝင်လို့ရှိတာအခုဒီမြန်မာနိုင်ငံရေးလွှတ်တော်ပေါ့နော်လွှတ်တော်မှာဒီလွှတ်တော်အမှတ်တရအောင်လည်းဖြစ်ဖြစ်ဒါမှမဟုတ်ဝန်ကြီးဌာနတစ်ခုမှလည်းဖြစ်ဖြစ်ဝင်ပြီးတော့လက်တွေ့ကြတဲ့အတွေ့အကြုံပေါ့နော်ဝင်ပြီးတော့သုံးလေးနှစ်လောက်ရှိပါတယ်ပြီးရင်တကယ်တမ်းပြည်သူတွေရဲ့ဒီဝချက်ကပါဆိုတော့အတွင်းကြကြကြီးမသိရင်တော့မှလောက်နားလဲပြီးသဘောပေါက်ပြီဆိုရင်ဒီမြန်မာနိုင်ငံရဲ့လောကလည်းဘလို့လုပ်တယ်အဲ့တော့အဲ့ဒါကိုနားလဲပြီဆိုရင်တော့ကျွန်တော်လည်းကိုယ့်ကိုယ်ယုံကြည်ရတကယ်လည်းစဉ်းမင်းဖြစ်ပြီးတော့ထင်တဲ့အခါကျရင်ကျွန်တော်လွတ်တော်အမှတ်ဖြစ်ရွေးချယ်မှုစိတ်ကူးရှိပါတယ
်အပတ်စဉ်ပြင်ဆင်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယ်ယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တဲ့သူယုံကြည်ရအစီအစဉ်ပဲဖြစ်ပါတယ်ရှင် BOA ကလည်းခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမကြခင်အစီအစဉ်တွေအပြီးမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းနိုမီတာ25 51တို့ကနေပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကွာတော့ဂျန်နေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ်ရှင
်။အစ္စလာမ်စစ်သွေးကြော်တွေတိမ့်ပိုက်ထားတဲ့အီရတ်နိုင်ငံမြောက်ပိုင်းကမူဆိုးရီကာတာကြီးကိုကတ်တက်ဖွဲ့တွေနဲ့အကြမ်းဖက်တိုက်ဖျက်ရေးဆိုင်ရာအီရတ်တပ်သားတွေကပြန်လည်တိမ့်ပိုက်နိုင်ခဲ့တယ်လို့အီရတ်စစ်တပ်ပြောခွင့်ရကပြောပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကနေရာအတော်များများအတွက်ဆင်မြောင်းရင်နဲ့လျှက်စစ်ဖြန့်ဝေပေးနေတဲ့မူဆိုးရီကာတာကိုတိမ့်ပိုက်ထားတဲ့စစ်သွေးကြော်တွေကိုမောင်းထုတ်နိုင်ခဲ့တယ်လို့ IRS စစ်တပ်ကဒီကနေ့ပြောကြားလိုက်တာပါဒါပေမဲ့တီးခြားအတည်ပြုချက်တော့မရသေးပါဘူးအစ္စရေးနဲ့ပါလက်စတိုင်းတို့ကြားအပြစ်ခံရစေးရေရှည်တည်နှံ့စေဖို့အတွက်အီဂျစ်နိုင်ငံကိုင်ရိုမြို့မှာတွေ့ဆုံဆွေးနွေးနေချိန်မှာပဲဂါဇာကမ်းမြောင်ဒေသအတွက်နောက်ဆုံးအချီအပြစ်ခံရစေးဖို့သဘောတူညီထားခြင်းဟာကုံဆုံးတော့မှာဖြစ်ပါတယ်တနင်္လာနေ့ညသကောင်ရံချိန်မှာဒီအပြစ်ရရေးသဘောတူညီထားခြင်းကုံဆုံးတော့မှာဖြစ်ပေမဲ့တလကျော်တိုက်ပွဲတွေဖြစ်ပွားနေတဲ့အစ္စရေးနဲ့ဟမတ်စ်တွေကြားအပြစ်ခံရစေးဖို့အတွက်အီဂျစ်ရဲ့ဂျန်းဝင်ဖြန့်ဖြေးပေးနေမှုတွေကတော့အခုထိအဆင်မပြေသေးပါဘူးWikiLeaks website ကိုထူထောင်သူ Julian Assange ကလွန်ခဲ့တဲ့နှစ်နှစ်တုန်းကသူနိုင်ငံရေးခေါ်လွန်ခွင့်ရဖို့ကြိုးစားရင်းခေါ်လွန်ခဲ့တဲ့ London Ecuador တန်ရုံးကနေထွက်ခွာဖို့ရှိတယ်လို့ပြောကြလိုက်ပါတယ်။တန်ရုံးကနေမကြခင်မှာထွက်ခွာတော့မယ်လို့ WikiLeaks ပြောခွင့်ရရဲ့အကြေညာချက်ကို Assange က Ecuador နိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတည်ပြုခဲ့ပေးခဲ့တာပါ။ဒါပေမဲ့အသေးစိတ်ကိုတော့သူကထုတ်ဖော်မပြောဆိုပါဘူး။Saudi Arabia မြန်မာလိုက်ပါလာတဲ့မော်တော်ယာဉ်တန်းကိုပြင်သစ်နိုင်ငံပါရီမြို့မှာတနတ်သမားတွေတိုက်ခိုက်ခဲ့ပြီးငွေသားဒေါ်လာ3,300ခွဲနဲ့အရေးကြီးတဲ့စာရွက်စာရန်တချို့ကိုလူရဲသွားခဲ့ပါတယ်။ပြင်သစ်နိုင်ငံမြောက်ပိုင်းမှာ Leopard 6စိတ်ကိုသွားနေတော့တနင်္ဂနွေနေ့ညပိုင်းမှာအလူရဲခံခဲ့ရတာလို့ပြင်သစ်ရဲတွေကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ဒဏ်ရာရသူတော့မရှိပါဘူး။ဒါပေမဲ့ Saudi မင်းသားရဲ့ကားကိုယူသွားတဲ့တနတ်သမားတွေကကားကိုမီးရှို့ထားခဲ့တာတွေ့ရပါတယ်။မင်းသားမှာဗာပစ္စည်းတွေပါတယ်ဆိုတာကိုဓမြတိုက်သူတွေအတိအကျသတင်းရထားတာတွေ့ရတယ်လို့လဲရဲတွေကပြောပါတယ်ဒီမှုနဲ့ပတ်သက်ပြီးအဖမ်းဆီးတစုံတရာတော့မရှိသေးပါဘူးနီပေါနိုင်ငံမှာရေကြီးပြီးမြေပြိုမှုတွေကြောင့်တေဆုံးရသူအရေတွေဟာတရတယောက်ရှိသွားပြီဖြစ်ပြီးပျောက်ဆုံးနေသူကတော့120ကျော်နေပြီဖြစ်ပါတယ
်တရင်ချင်းချုပ်ကိုတော့ခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်အင်ဂျင်နိုင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်ရှင် BOA American တာမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိပထမနာရီဝက်ကိုလိုင်းဒိုမီတာ3240 48တို့ကထုတ်လွှင့်ပေးမှာဖြစ်ပြီးဒုတိယနာရီဝက်အစီအစဉ်ကိုတော့3240 50နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် BOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.